Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American Dance ရဲ့2018ခုနှစ်အောက်တိုဘာလ28ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နေ့10:00အထိလိုင်းဒူမီတာ25 30နဲ့51နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ချမသင်ကြီးထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုကိုရင်နိုင်တဲ့အတူချင်ညာပါမယ်။အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ကဂျူးဖျားကြောင်တစ်ခုမှာပြစ်ခတ်ခံရတာကြောင့်သေဆုံးသူ12ဦးရှိပြီး6ဦးဒဏ်ရာရပါတယ်။မြမငင်းချင်ရေဆွနှွေးမှုတွေကနေခဏနားမယ်လို့ကရင်အမျိုးသားအစည်းအရုံးခင်းရညူကပြောဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရဖို့ရှိပါတယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုငင်းငင်းရေးဆိုင်ရာလာမဲ့ဆွေးနွေးပွဲတွေမှာ KNU ကရင်လက်နက်ကိုင်အဖွဲ့ကလောလောဆယ်မတက်ရောက်သေးပဲယာယီရဆိုင်ထားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တန်းစာပေးပို့တဲ့သတင်းသုံးသပ်ချက်မှာတော့အခုတော့သတင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ပစ်ဖတ်မြို့က 3.live ဂျူးဖျားကြောင်မှာမနေ့စနေနေ့ကဝတ်ပြုဆူတောင်းကျဲအတွင်းတနတ်သမားကဝင်ပြီးပြစ်ခတ်တာကြောင့်လူ12ဦးသေဆုံးရဲတပ်ဖွဲ့ဝင်4ဦးအပါအဝင်6ဦးထဏ်ရာရပါတယ်ဂျူးတွေအားလုံးသိရမယ်လို့ OP တနတ်နဲ့ပြစ်ခတ်ခဲ့သူကအသက်46နှစ်အရွယ်ရောဘတ်ဘိုဝါဖြစ်ပြီးသူ့ကိုတော့ဖမ်းဆီးထားပါတယ်အမေရိကန်ပြည်ထောင်စုအတွင်းဂျူးလူမှုအတိုင်းအဝိုင်းပေါ်တိုက်ခိုက်မှုတွေထဲမှာအခုတိုက်ခိုက်မှုကအသေးအပြောက်အများဆုံးဖြစ်နိုင်တယ်လို့လည်းဂျူးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Anti-Defamation League ကပြောဆိုထားပါတယ်။ဂျူးပြားချောင်းအတွင်းကမြင်ကွင်းကခြောက်ခြားစရာကောင်းတယ်လို့လည်း Facebook မြို့ရဲ့အများပြည်သူဘေးကင်းမှုဆိုင်ရာညွှန်ကြားရေးမှူးဝင်းဒဲဟစ်ရစ်ကပြောပါတယ်။ဒီပြစ်ခတ်မှုကိုအမုန်းတရအခြေခံတဲ့ရာဇဝတ်မှုအဖြစ်ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ကစုံစမ်းနေပါတယ်။ဘဝကိုတော့လူသတ်မှု17ခုစော်ကားတိုက်ခိုက်မှု6ခုနဲ့မြို့နယ်စုအပေါ်ချင်းချောက်မှု13ခုနဲ့ဆွဲချက်တင်ထားပါတယ်။ Facebook မြို့မှာသွေးလူလို့သူတွေအတွက်လည်းအချိန်တိုးပေးထားပါတယ်။ New York နဲ့ Los Angeles မြို့တွေမှာလည်းဘာသာရေးဆိုင်ရာအဆောက်အုံတွေမှာလုံခြုံရေးကိုထပ်ပြီးတော့တိုးမြှင့်ချထားပါတယ်ရှင်
။ American သမ္မတ Donald Trump ကိုဝေဖန်ခဲ့သူတွေစီးပောက်ကွဲစေတတ်တဲ့ပစ္စည်းတွေပါတဲ့ Parcel တော့အနည်းဆုံး13ထုတ်ပေးပို့ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တောက်ကြနေကဖမ်းဆီးခံထားတဲ့သူကိုပထမဆုံးအချိန်ရုံးထုတ်တော့မှာဖြစ်တယ်လို့ရဲရရှိတွေကိုကူကားပြီးတော့သတင်းမီဒီယာတွေကဖော်ပြခဲ့ကြပါတယ်။ Florida Pine Venture မှာနေထိုင်တဲ့အသက်56နှစ်အရွယ် Caesar Siroc ကိုတင်းလာနေမှာတရားရုံးထုတ်စစ်ဆေးဖို့ရှိတယ်လို့ရဲရရှိတူကိုကူကားပြီးတော့ CBS ရုပ်သံသတင်းဌာနမှာဖော်ပြခဲ့ပါတယ်။ Miami မှာရှိတဲ့ပြည်တော်စုတရားသူကြီးရှေးမောက်ဒီမှုကိုတင်းလာနေမှာကြားနာစစ်ဆေးမှာဖြစ်တယ်လို့ CBS သတင်းဌာနကပြောပါတယ်။ရဲရရှိတူရဲ့ပြောဆိုချက်ကိုကူကားပြီးတော့ဖော်ပြခဲ့တဲ့ AP သတင်းဌာနမှာတော့တဲ့မှာတော့ဆီရော့ကိုဖလော်ရီဒါမှာရှိတဲ့မူလတရားရုံးမှာအရင်ဆုံးရုံးထုတ်မှာဖြစ်ပြီးတော့အဲ့နောက်ပေါက်ကွဲစီတဲ့ပစ္စည်း12ခုတည်းက5ခုကိုရှာဖွေသိမ်းဆည်းရမိခဲ့တဲ့နယူးယောက်ကပြည်ထောင်စုတရားရုံးမှာစွဲချက်အမှုတွေကိုဆီဇာဆီရော့ဆက်လက်ရင်ဆိုင်ရမှာဖြစ်တဲ့ဆိုပြီးတော့ဆိုပါတယ်ရဲရရှိအနေနဲ့ဆီရော့ပေါ်စွဲချက်တင်ထားတာတွေနဲ့ပတ်သက်လို့ပြောခွင့်မရှိတဲ့အတွက်အမိမဖော်လို့သူတူအနေနဲ့သတင်းဌာနတွေကိုပြောကြားခဲ့တာပါဆဲစုနစ်နဲ့ချီပြီးရာဇဝတ်မှုရာဇဝတ်ကျူးလွန်မှုမှတ်တမ်းတွေရှိခဲ့သူလည်းဖြစ်တဲ့ဆီရော့ခါစားရိုက်ကနေဘုံတွေကိုတပတ်ကြာပြေးပို့ခဲ့တဲ့ကျန်စီမှုနဲ့ဆက်ဆက်နေတဲ့စွဲချက်၅ခုကိုရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ
။မာလီနိုင်ငံမှာမနေ့စနေနေ့ကတိုက်ခိုက်မှုနှစ်ခုအတွင်းကုလသမဂ္ဂငင်းချန်ရေးတိန်တပ်ဖွဲ့ဝင်2ဦးကြာဆုံးပြီးဒဏ်ရာရသူတွေလည်းရှိပါတယ်။တင်ဘူးတုဒေသရင်းကဘားရွာထဲမှာကုန်တင်ကားကြီးတွေနဲ့လက်နက်ကင်တွေကဒုံးကျည်တွေဆက်တနက်တွေတခြားဖောက်ခွဲရေးပစ္စည်းတွေနဲ့တိုက်ခိုက်တာကိုကုလငင်းချန်ရေးတိန်တပ်တွေတွန်းလှန်ခဲ့ရတယ်လို့ငင်းချန်ရေးတိန်မစ်ရှင်ကကြေညာချက်ထုတ်ပြောဆိုပါတယ်။ဘော်ကီနာဖာဆိုကငင်းချန်ရေးတိန်တပ်ဖွဲ့ဝင်2ဦးကြာဆုံးပြီးအများအပြားလည်းဒဏ်ရာရပါတယ်။မာလီနိုင်ငံမော့ဖ်တီဒေတာရင်းကကိုနာမှာငင်းချန်ရေးတိန်တပ်ဖွဲ့ဝင်တွေရဲ့ရင်နှန်းကဘုံဘော်ကနေဖျက်ဆီးမောင်းနှင်ခဲ့ပြီးနောက်ဖြစ်ခဲ့တဲ့တိုက်ခိုက်မှုတစ်ခုအတွင်းမှာတော့တိုဂိုနိုင်ငံကငင်းချန်ရေးတိန်တပ်ဖွဲ့ဝင်အတော်များများဒဏ်ရာရခဲ့ပါတယ်။ဘယ်ဖွဲ့ကမှသူတို့လက်ချက်ဖြစ်ကြောင်းဝန်ခံထားတာမရှိပါဘူး။ဒါပေမဲ့အခုတိုက်ခိုက်မှုတွေကတော့အယ်ခိုင်ဒါနဲ့အဆက်ဆက်ရှိတဲ့အဖွဲ့တွေရဲ့တိုက်ခိုက်မှုနဲ့ဆင်တူနေပါတယ်။ဒီတိုက်ခိုက်မှုအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကအပြင်းထန်ဆုံးသုံးနှုန်းရှုတ်ချပြီးအခုလိုငင်းချင်ရေးဒိန်တပ်ဖွဲ့တွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုဟာဆိုရင်နိုင်ငံတကာဥပဒေအရစစ်ရာဇဝတ်မှုမြောက်နိုင်တယ်လို့လည်းသတိပေးထားပါတယ်ရှင်။
ရဇောပြည်သူတွေကသမ္မတကိုရွေးချယ်တင်မြှောက်ဖို့အတွက်ဒီကနေ့မှာမဲရုံတွေကိုတောင်းရောက်မဲပေးနေကြပြီဖြစ်ပါတယ်။ရဇောပြည်သူတွေအနေနဲ့ဒီရွေးကောက်ပွဲမှာလက်ရဆုံးဝါဒီကိုစလေလောင်းဂျာဘိုဆိုနာရောကိုသမ္မတအဖြစ်နဲ့ရွေးကောက်တင်မြှောက်လာနိုင်တယ်လို့အခက်အခဲတွေကပြောပါတယ်။သူရဲ့ပြန်မဲ့တွေကတော့တကယ်လို့သာသူကိုရွေးချယ်ခဲ့မယ်ဆိုရင်တော့ဒါကကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံရေးလဲကတခုဖြစ်တဲ့ဘရဇောနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုချိန်ချောက်လာနိုင်မှာရှိတယ်ဆိုပြီးတော့ပြောကြပါတယ်။ဒီရွေးကောက်ပွဲမှာလူကြိုက်များပြီးရှေ့ကနေဦးဆောင်နေတဲ့ဘရဇောလွတ်တော်မတ်ဘိုဆိုနာရိုကိုတော့သူ့ရဲ့ရန်လိုတဲ့အပြုမူတွေသဘောထားကွဲစီတဲ့အမြင်တွေကြောင့်သူ့ကိုအပူပိုင်းဒေတာထရမ့်ဆိုပြီးတော့ခေါ်ကြပါတယ်။ဘရဇောကြီးတဲ့ဗိုလ်ကြီးအောင်လည်းဖြစ်တဲ့ဘိုဆိုနာရိုဟာ1964ကနေ85ခုနှစ်အထိဘရဇောစစ်တပ်ကအာဏာသိမ်းတဲ့အပေါ်မှာချီးကျူးပြောဆိုတာလိင်တူဆုံးမသူတွေလူမဲတွေနဲ့အမျိုးသမီးတွေအပေါ်မှာထိုးနှက်ပြောဆိုလေးရှိတာကြောင့်ဝေဖန်ခံသူလည်းဖြစ်ပါတယ်။ကြာသေးခင်ကကောက်ယူခဲ့တဲ့လူလူစစ်တမ်းမှာတော့ဘိုဆိုနာရိုနဲ့သူ့ရဲ့ Social Liberal Party ကထောက်ခံမှု58ရာခိုင်နှုန်းရထားပြီးတော့ပြိုင်ဘက် Fernando Haddad ရဲ့လက်ဝဲစွန်းအလုံသမားပါတီက43ရာခိုင်နှုန်းရထားပါတယ်။လက်ဝဲစွန်းအလုံသမားပါတီဟာ2003ခုကနေ2016ခုနှစ်ထိဘရဇောနိုင်ငံကိုအုပ်ချုပ်ခဲ့တာဖြစ်ပါတယ်။ဒီကနေ့ရွေးကောက်ပွဲဟာဒုတိယနဲ့နောက်ဆုံးအဆင့်ရွေးကောက်ပွဲဖြစ်ပြီးတော့အော်တိုဘာလ9ရက်နေ့ကကျင်းပခဲ့တဲ့ပထမအကြော်မှာတော့ဘိုဆိုနာရိုရဲ့ပါတီက46ရာခိုင်နှုန်းနဲ့အနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါလိမ့်ရှင်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရစာချုပ် NCA မှာအစောဆုံးလက်မှတ်ရေးထိုးခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကရင်မျိုးသားအစီယုံခင်းညူကလက်ရှိကျင်းပမဲ့ငင်းချင်ရေးဆွေးနွေးပွဲတွေမှာပါဝင်ဖို့ရာကြီးရက်ဆိုင်လိုက်ပါတယ်။ကင်းညူဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုတူစေဖို့လက်မှတ်ရေးထိုးပြီးအမျိုးသားပြန်လည်တည်မြဲရေးနဲ့ငင်းချင်ရေးဘူဌာနဥက္ကဋ္ဌဒေါန်ဆန်းစုကြည်ထံကိုလိမ့်မှုပေးပို့လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလလယ်ပိုင်းကကျင်းပခဲ့တဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်များရဲ့တီးထန့်ဆွေးနွေးပွဲသဘောတူညီချက်ကိုကင်းညိုဖွဲ့တဲ့သဘောတူညီချက်ရဖို့ဆွေးနွေးဖို့အချိန်လိုအပ်ချက်ကြောင့်တကြောင်။နောက်ငင်းချင်းလုပ်ငန်းစဉ်မှာအတိတ်ပဲရှိတဲ့ပါဝင်မှုဖြစ်ဖို့အတွက်အခုလိုဆိုင်းငံ့ရတာလို့လည်းပေးစာထဲမှာဖော်ပြထားပါတယ်။မနေ့စနေနေ့နေဆွဲနဲ့ဒေါက်ဆန်းစုကြည်ထံလိမ့်မှုပေးပို့တဲ့စာကိုတော့ကင်းညိုဘက်ကတရားဝင်မထုတ်ပြန်ပေးမယ်လို့လည်းလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေတာဖြစ်ပါတယ်။အစိုးရဘက်ကတော့ဒီအပေါ်တစုံတရာတုံ့ပြန်ချက်မရှိသေးပါဘူးရှင်။
ရွှေပြောင်းချီကျသူလူကြီးကမက္ကဆီကိုနိုင်ငံကိုဖျက်ပြီးအမေရိကန်ပြည်ထောင်စုဘက်ကိုဥတီလာနေချိန်မှာပဲအမေရိကန်တောင်ပိုင်းနယ်စပ်ကိုတပ်ဖွဲ့ဝင်ရာနဲ့ချီချထားရေးအပေါ်အမေရိကန်စစ်ဌာနချုပ်ပန်ဒဂွန်တောင်ဝန်ရှိသူတွေအသေးစိတ်ဆောင်ရွက်နေကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်။ပရော့ကိုသွားတဲ့ခီးစဉ်အတွင်းကာကွယ်ရေးဝန်ကြီးမက်ဒစ်ကသတင်းတော်တွေကိုပြောဆိုခဲ့တာပါ။ထောက်ပံ့ရေးအနေနဲ့အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုရာနဲ့ချီတဲ့တပ်ဖွဲ့တွေဆစ်လုပ်ပေးဖို့အမေရိကန်လုံခြုံရေးဝန်ကြီးဌာနရဲ့ပန်ကြားချက်ကိုပန်ဒဂွန်စစ်ဌာနချုပ်ကပြီးခဲ့တဲ့တောက်ကြနေ့ကတီးပြလိုက်တာပါ။ပြီးခဲ့တဲ့တောက်ကြနေ့ကထုတ်တဲ့အကြေညာချက်မှာတော့တပ်ဖွဲ့ဝင်တွေအနေနဲ့နယ်စပ်လုံခြုံရေးတပ်ဖွဲ့တွေကိုပံ့ပိုးပေးမှဖြစ်ကြောင်းဖော်ပြထားပါတယ်။အစည်းအဝေးရေးဆွဲတာမှာထောက်ပံ့မှုဆေးဖွဲ့တွေယာယီခလုံးစခန်းတွေစောက်လုံးမှုတွေနဲ့အတူတခြားထောက်ပံ့ရေးကူညီရေးလုပ်ငန်းတွေကိုလည်းဆောင်ရွက်သွားမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။နေဇလုံဂျုံဒီကောင်ခင်ဗျာနေဇလုံဂျုံရေးတောင်ရှိသူတွေကိုထောက်ပံ့ကူညီရေးအတွက်အမျိုးသားအစောင့်တက်ကတပ်ဖွဲ့ဝင်2000ကျော်ချထားပေးပြီးလည်းဖြစ်ပါတယ်အမေရိကန်မက္ကဆီကိုနေဇကိုဖျက်ပြီးဝင်ရောက်လာမဲ့ရွှေပြောင်းဝင်ရောက်သူတွေနိုင်ငံရေးခုံလုံးကိုရှောက်ထားဖို့ကြိုးစားသူတွေကိုတားဆီးနိုင်ဖို့အတွက်အမေရိကန်သမ္မတထရမ့်အစိုးရဘက်ကသမ္မတညွန်ကြားချက်တစ်ရက်ကိုထုတ်ပြန်ဖို့သုံးသပ်နေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ
မနေ့စနေနေ့ကဖွင့်တဲ့ American Power Board ထီစုကြီးပောက်တဲ့လက်မှတ်နှစ်ဆောင်ထွက်ပေါ်လာပါတယ်။စုချေးဒေါ်လာတန်း950လောက်ရမယ်။ထီစုကြီးကတော့ American ထီစုသမိုင်းမှာစရုပ်ထမြောက်စုချေးအများဆုံးစုကြီးဖြစ်ပါတယ်။ဒီထီစုပောက်တဲ့လက်မှတ်နှစ်ဆောင်ကတော့ New York နဲ့ Iowa ပြည်နယ်တို့ကရောင်းလိုက်တာလို့လည်းတာဝန်ရှိသူတို့ကပြောဆိုထားပါတယ်။ Power Board ထီလက်မှတ်တစ်ဆောင်ကို $2 နဲ့ရောင်းပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကပြည်နယ်44ခု Washington DC ပေါ်တိုရီကိုနဲ့အမေရိကန်ဗာဂျင်အိုင်လန်တို့မှာထိလက်မှတ်တွေရောင်းချပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဖွင့်ခဲ့တဲ့ဒေါ်လာတန်း1500 Mega Million ထီစုကြီးကိုတော့ Town Carolina ပြည်နယ်ကပေါက်သွားပါ ပေါက်သွားပါတယ်ဒါပေမဲ့ထိပေါက်သူဘယ်သူလဲဆိုတော့မသိရသေးပါဘူးရှင
်အင်္ဂလန်ပရီးမီယာလိဂ်ဘောလုံးအသင်းဖြစ်တဲ့ Leicester City အသင်းပိုင်ရှင် Wichai ရဲ့ရဟင်ဟာစနေနေ့က Leicester အသင်းရဲ့ကားရက်တဲ့နေရာနာမှာပြတ်ကျသွားခဲ့ပါတယ်စနေနေ့က Leicester နဲ့ West Ham တို့ဖွဲ့ပြီးတနားလောက်ကြာကွင်းကနေပြန်တက်သွားပြီးချင်းစက္ကန့်ပိုင်းအတွင်းမှာပဲပြတ်ကျသွားတာဖြစ်တယ်လို့ Britain သတင်းမီဒီယာတွေကတော့ပြောပါတယ်ရရင်ပြတ်ကျတဲ့အထက်မှာအသင်းပိုင်ရှင် Wichai ပါသွားတယ်လို့မိသားစုနဲ့နှီးဆက်သူတွေကိုကိုးကားပြီးတော့ဗြိတိန်နိုင်ငံက BBC သတင်းမှာတော့ဖော်ပြပါတယ်။ဒါပေမဲ့ Wichai ဒီထဲမှာပါမပါဆိုတာကိုတော့ Leicester အသင်းဘက်ကရော Wichai ရဲ့ King Power International Company ဘက်ကပါပြောဆိုဖို့ညှဉ်းဆန်းထားပါတယ်။တချို့သတင်းတွေမှာတော့ရဟယံကွင်းကနေပြန်တက်ပြီးပြီးချင်းရဟယံအနောက်ပံကမလဲတာကနေထိန်းချုပ်လို့မရဘဲနဲ့ပြတ်ကျသွားခဲ့တာဖြစ်တယ်ဆိုပြီးတော့ဆိုပါတယ်။အခင်းဖြစ်ပြီးချင်းမှာပဲအဲဒီနားမှာရှိတဲ့ရတက်ဖွဲ့ဝင်နှစ်ယောက်ကရဟယံမန်ကိုခွဲပြီးအထက်မှာရှိတဲ့သူတွေကိုကယ်တင်ဖို့ကြိုးစားခဲ့ပေမဲ့ပေါက်ကွဲမှုဖြစ်ပေါ်ခဲ့တာကြောင့်ကယ်တင်လို့မရခဲ့ပါဘူး။ဒါပြင် Leicester တင်းရဲ့ကိုယ်သမား Casper Schmeichel လည်းရဟင်ပြတ်ကျသွားတော့ကိုတည်တည်ချင်းမှာပဲခွင်းထဲကနေပြေးထွက်လာခဲ့တယ်လို့မျက်မြင်သက်သေတွေကပြောတယ်ဆိုပြီး British Media တွေမှာဖော်ပြပါတယ်ခင်ဗျာ
။ Sri Lanka နိုင်ငံမှာအခြေခံဥပဒေရေးရာမပြေလည်မှုကဆက်ပြီးတော့ဖြစ်နေပါတယ်။ယာရုကဖေရှားခံလိုက်ရတဲ့ဝန်ကြီးချုပ် Ranil Wickremesinghe ကိုတရားဝင်ဝန်ကြီးချုပ်အဖြစ်ဆက်ပြီးအသိအမှတ်ပြုထားဆဲဖြစ်တယ်လို့ဒီကနေ့တင်းနှင်းကတင်နေမှာပဲလွှတ်တော်ဥက္ကဋ္ဌကသမ္မတထံကိုစာပေးပို့လိုက်ပါတယ်ရှင်။
Direct from Washington, the voice of America,
VOA. ထိတိုင်းအောင်မြန်မာနယ်နိုင်ငံကသတင်းတွေကိုမတ်သိင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြကြကြပါမှာခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းတိုက်ရိုက်နားဆင်နေပါတယ်အခုတော့ဆက်သွယ်မေးမြန်းစူးစီးတင်ပြချက်တပုတ်ကိုပြောပြခြင်းပါတယ်အပြစ်ခတ်ရစေးကြီးလက်မှတ်ထိုးထားတဲ့ KNU အဖွဲ့ဟာလက်တော်ချင်းမှနေတဲ့ငင်းငင်းဆိုင်ရာအစည်းအဝေးပွဲတွေမှာတက်ရောက်နိုင်ခြင်းမရှိသေးပဲယာယီရဆိုင်ထားမယ်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်စီကိုလိမ့်မှုပြီး KNU ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူစေဖော်ကိုတိုင်လက်မှတ်ရေးထိုးစာပေးပို့ခဲ့ပါတယ်။အဓိကကတော့ဒီအဖွဲ့ရဲ့ငင်းငင်းလုပ်ငန်းဖော်ဆောင်မှုအားလုံးတညီတညွတ်တဲ့ပါဝင်နိုင်ရေးလုံလောက်တဲ့အချိန်ကာလလိုအပ်တဲ့အတွက်လိုအကြောင်းပြထားပါတယ်အခုလို KNU ရဲ့ထုတ်ပြန်ချက်ဟာလက်ရှိအစိုးရတက်မရောတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားအပြစ်ရဲ့လက်မှတ်ထိုးပြီးနောက်ယုံကြည်မှုတည်ဆောက်ဆဲအခြေအနေဖော်ဆောင်နေတဲ့ငင်းငင်းလုပ်ငန်းစဉ်အတွက်စိုးရိမ်စရာကောင်းတဲ့အနေအထားတခုလို့နိုင်ငံရေးအကြီးအကဲတွေကသုံးသပ်နေပါတယ်မဆုမွန်စူးစီးတင်ပြမှာပါ
အမျိုးသားပြည်လဲတင်ပြရေးတဲ့ရေးချရေးဗဟုဌာနဥက္ကဋ္ဌဒေါက်ဆာစုကြည်ကိုလိမ့်မှုတက်ပြီး KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့လက်တလောချင်းမမဲ့အစည်းအဝေးများတက်ရောက်ပါဝင်မှုကိုယာယီဆိုင်ကကြောင်း KNU ကရင်အမျိုးသားအစည်းအရုံးဗဟုရဲ့ဥက္ကဋ္ဌဘိုးချုပ်ကြီးစောမူတူစစ်ဖို့ကိုရိုင်းလက်မှတ်ရေးထိုးပြီးတော့2018ခုနှစ်အောက်တိုဘာလ28ရက်နေ့ရက်စွဲနဲ့ပေးပို့လိုက်တာဖြစ်ပါတယ်အခုလိုမျိုးဒေါက်ဆာစုကြည်ကိုဥတီပြီးတော့ပေးပို့လိုက်တဲ့ KNU ရဲ့ထုတ်ပြန်လိုက်တဲ့စာနဲ့ပတ်သက်ပြီးတော့အခြေအတည်ဖြစ်စရာညှိခုံဆွေးနွေးမှုတွေနဲ့ယုံကြည်မှုတိဆောက်နေရစေတပ်ပတော်လက်ထက်ခိုင်ဖွဲ့နေတဲ့အစိုးရတို့ကြားလျှောက်လန်းနေတဲ့ရေးကြရေးလုပ်ငန်းစဉ်ရဲ့စိုးရိမ်စရာကောင်းတဲ့အချိုးအကွေတစ်ခုဖြစ်တဲ့နိုင်ငံရေးလေလာကဲခတ်သူဒေါက်တာရံမျိုးသိန်းကရှုပ်ပြပါတယ
်အစိုးရရဲ့ရေးကြရေးလုပ်ငန်းစဉ်မှာအင်မတန်မှအရေးကြီးတဲ့အချိုးအကွေတစ်ခုကိုမြင်ပါတယ်အဲ့တော့လက်ရှိတော့လေလုပ်ငန်းရေးတိုင်းက RCSS ကထုတ်ပြန်တဲ့ကြေညာချက်အရာကိုဒီနေ့ KM ဥက္ကဋ္ဌကနေပြီးတော့ NRPC ဥက္ကဋ္ဌကောင်းဆန်းစုကြည်စီကိုပေးတဲ့စာအရာကိုချိန်နေဆိုရင်ငင်းငင်းလုံလဲတဲ့ဟာအင်မတန်မှဆိုးရင်ရတဲ့အနေအထားမျိုးတော့ယုံကြည်မှုအင်မတန်မှနေပါတဲ့အခြေအနေမျိုးမှာရှိနေတယ်လို့မြင်ပါတယ်။အဲ့ဒီတော့မလို့အဆိုးရနဲ့တက်မတော်အနေနဲ့ဒီငင်းငင်းလုံလဲတဲ့ကိုအရှိန်ကုန်ပြည့်စုံနိုင်လို့ဆိုရင်တိုင်းမန်ကနေတိုင်းကိုစီးလို့ယုံကြည်မှုတိဆောင်ရေးကိုဒီကဲအရှိန်ကုန်မြင့်ပြီးတော့ဆောင်ရွက်နိုင်လို့အရေးကြီးတယ်လို့သုံးသပ်ပါတယ်။
တရေသာဆရာဦးစီသူအောင်ရဲကတော့ဒါဟာပြီးခဲ့တဲ့နေပြည်တော်မှာကျင်းပခဲ့တဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့အစိုးရတပ်ပတော်တို့ကြားထိပ်သီးဆွေးနွေးပွဲတွေအတွင်းမကြေမလည်ဖြစ်ခဲ့ရမှုရဲ့နောက်ဆက်တွဲခရက်အဖြစ်ရှုပြပါတယ
်အဓိကရတော့ဟိုထိပ်သီးဆွေးနွေးအဖွဲ့မိခေါ်မှာအဲ့ဒီတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့မိခေါ်ရဲ့နောက်ဆက်တွဲခရက်လို့ထင်တယ်လေအဲ့နောက်သူတို့ပြန်လာပြီးတဲ့အခါကျတော့ KNU အမအစိုးရအမ statement တစ်ခုထုတ်ပေးဟိုတခုပြီးတော့တမတော်ဟိုကိစ္စကိုကြိုင်လာအောင်လို့ပါဝင်နေပြီးတော့ဒီတမတော်တိဆောက်မလဲဆိုတဲ့ဥစ္စာကြီးအားလုံးဆွေးနွေးပြီးတော့မှဟိုတကတပါးနဲ့ထည့်မယ်ဆိုတာကိုကြည်ညာချက်အရင်ထုတ်ပြန်တယ်သူသူချာချာထွက်ပေါ်လာတာကတော့ KNU ရဲ့ရှင်ပြီးချုပ်ဘူဂျီစောဂျော်နီရဲ့နောက်ဒူးရှင်ပြီးချုပ်စောဘောဂျော်ရဲ့ သူတို့ရောက်ကနေပြီးတော့မှအင်တာဗျူးလုပ်ပြီးတော့မှအဲတမောတာထုတ်ပြန်တာလည်းရှိတယ်။အဲတမောကာကွယ်ဦးကြီးချုပ်ကပြောထားတဲ့ဟာကိုခြေတတာပြောဆိုတာတွေအပါအဝင်ခေယူအနေနဲ့အခုနောက်ပိုင်းစူးလို့ပွဲတွေပါလေပတ်သက်ရင်ကိုယ့်ဖွဲ့ထဲမှာဟိုတီဗီကစားပြန်ပြီးတော့မှအားလုံးညီညီပေါ့နော်တိုင်းလေးစူးလို့ဒူရဲဆိုတာကိုလည်းချက်ပြောထားတယ်။အဲအဲ့ဒီဥစ္စာရဲ့နောက်ဆက်တွဲအနေနဲ့အဲသူတို့ဖွဲ့ထဲမှာစူးလို့ဒူလို့အခုလိုဟိုရာကြီးရက်ဆိုင်တယ်လို့ထင်ပါလား
။ဟုတ်ကဲ့အခုကဒေါ်စန်းစုကြည်ကိုလိမ့်မှုပြီးတော့မှဒီဥက္ကရာကိုတိုင်လက်မှတ်ထိုးတာဆိုတော့ဒီငိမ့်ချမ်းကြီးရဲ့နောက်ဆက်တွဲဘယ်လိုများအကျိုးတက်ရောက်မှုတွေရှိလာနိုင်မလဲဦးစီတော်မြင့
်။တက်ရောက်မှုကတော့ရှိတယ်ပဲရှိတယ်ဆိုတာကအခုထိပ်ပြီးအစီအဝေးပြီးသွားတဲ့အခါကျတော့ KU တခုတည်းမဟုတ်ဘူးလေ။တစ်ခါက RTSS ကလည်းအဲဒီကြီးရက်တွေထုတ်ကြတယ်ရှိတယ်။အဲ့ဒီထဲမှာလည်းဒီလို KU နဲ့အလားတူသဘောတွေပါတယ်။အပြီးတော့မှဒီကနေ့ထဲမှာလည်းဒီအစီအစဉ်အုပ်ထားပေါ့ဘုရားကြီးရွှေ့ဆွေရင်လည်းဒီအင်တာဗျူးတွေလုပ်ပြီးတော့မှသူရဲ့သဘောထားအမြင်တွေပေါ်ပြလာတာရှိတယ်။အဲ့ဒီမှာလည်း KU ကအဲ့ဒီဘုရားကြီးတွေအဲ့ဒီပြောတဲ့ပုံစံနဲ့လည်းနည်းနည်းလေးရှင်းပြတယ်။အဲဒီခါကျတော့ဒီနေ့လေးလေးတွေမှာတော့ဒါတစ်ဖက်ကသဘောထားတစ်ခုကိုဆုတ်ကင်ထားတယ်တစ်ဖက်ကလည်းဒီလိုသဘောထားဆုတ်ကင်ထားတယ်ဆိုတော့ဟိုနည်းနည်းလေးနီးဆက်မှုကဟိုတိတ်မတွေ့ရဘူးပေါ့နော်။အဲ့ဒီသဘောမျိုးကတော့မြင်ရပါတယ်။
အခုလိုမျိုး KNU အပါအဝင်အပြည့်ရဲ့လက်ပတ်ထိုးထားတဲ့အဖွဲ့အစည်းတချို့ရဲ့ဒီရပိုက်တွေးထုတ်ပြန်ကြေညာချက်တွေတိုင်းရင်းသားကောက်ဆောင်တွေရဲ့လက်ရှိနိုင်ငံရေးအပေါ်မှာရှုပ်ရည်သုံးသပ်ချက်မိန့်ခွန်းတွေအရာကတော့တိုင်းရင်းသားလက်ထက်ကိုင်အဖွဲ့တွေနဲ့အစိုးရတို့ကြားဖော်ဆောင်တင်ဆက်ကြေညာရေးလုပ်ငန်းစဉ်အပေါ်တက်ရောက်မှုရှိတဲ့စိုးရိမ်စရာအတေထားတစ်ခုဖြစ်နိုင်ငံရေးအကဲခတ်တွေကအခုလိုသုံးသပ်ကြတာဖြစ်ပြီးတော့သုံးဦးသုံးပတ်ကြာခိုင်ပါတဲ့ယုံကြည်မှုတိဆောက်နိုင်ဖို့ကိုလည်းအရေးတကြီးလိုအပ်နေပြီဆိုတာကိုရှုပ်ရည်သုံးသပ်ကြပါတယ်ရှင်
မဆူမွန်ဖြစ်ပါတယ်အခုတော့ပတ်စင်ကဏ္ဍတွေစတင်ကြပါတယ်နိုဝင်ဘာကြားပတ်ရွေးကောက်ပွဲဟာ2020ရွေးကောက်ပွဲအတွင်းနိုင်ငံရေးပါတီအပေါ်လူထုထောက်ခံမှုကိုစမ်းသပ်တဲ့ရွေးကောက်ပွဲဖြစ်တယ်လို့နိုင်ငံရေးပါတီခေါင်းဆောင်တွေကရှုမြင်ပါတယ်လူပောင်တိဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောပြည်သူ့ပါတီဒုခေါင်းဆောင်ဦးရဲနိုင်အောင်တို့နဲ့ကိုသိန်းထိုက်ဦးတွေ့ဆုံမေးမြန်းထားတာကိုဒီတစ်ပတ်မြန်မာအရေးဆွေးနွေးကမှနားဆင်နေပါပြီ
ကဲတွေ့ဆုံမေးမြန်းခွင့်ပေးတဲ့ဒီပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောပြည်သူ့ပါတီရဲ့ဒုတိယခေါင်းဆောင်ဦးရဲနိုင်အောင်တွေ့ဆုံမေးမြန်းခွင့်ပေးတာကျေးဇူးတင်ပါတယ်အခုကျွန်တော်တွေ့ဆုံမေးမြန်းတဲ့အချိန်ကလည်းနိုဝင်ဘာလ3ရက်နေ့ဒီဂျာပြတ်ရွေးကောက်ပွဲတွေကျင်းပတော့မယ့်အချိန်မြန်မာနိုင်ငံမှာဒီလစ်လက်နေရာ73နေရာအတွက်လွတ်တော်ကိုယ်စားလှယ်တွေတိုင်းရင်းသားပါတီတွေနောက်တခြားနိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေစုစုပေါင်း60ကျော်69ရောက်ရှင်ပြိုင်တော့မယ့်အခြေအနေပေါ့နော်ဒီအခြေအနေမျိုးနဲ့တိုက်ဆိုင်တော့ဥရောပမိုးစောကိုပထမဆုံးစမေးချင်ပါတယ်ဒီဂျားပြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့လူပေါင်းဒီမိုကရက်တစ်ပါတီအနေနဲ့ဘာတွေပြင်ဆင်ထားပါသလဲဘယ်နေရာမှာဝင်ရောက်ရွေးချယ်ဖို့စီစဉ်ထားပါလဲခင်ဗ
ျကျွန်တော်တို့တော့ဟိုတနည်းအားဖြင့်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ကျွန်တော်တို့အဓိကတော့မြင်းကြမှာပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာပေါ့အဲ့နေရာမှာကျွန်တော်တို့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ
်2015ဒီကောပွဲတော့ကလည်းမြင်းကြမှာတခါဆင်တန်ခဲ့ဘူးလေနော်ဒါဒုတိယအကြိမ်ပေါ့နော်ပြည်သူ့ပါတီကတော့ဥက္ကုကြီးတို့အဲမကြသေးခင်တော့အဲစပြီးတော့တီထောင်တရားဝင်မှတ်ပုံတင်နေတဲ့ပါတီပါဒီဂျာပြတ်ရွေးကောက်ပွဲမှာရောပြည်သူ့ပါတီအတင်းနဲ့ဘယ်လိုကြိုတင်ပြင်ဆင်တာမျိုးတွေရှိပါလဲခင်ဗျ
တကယ်တမ်းပြောရင်ကျွန်တော်တို့ပြည်သူ့ပါတီအနေနဲ့ကတော့ပြည်သူ့ပါတီရဲ့ကိုယ်စားလှယ်အနေနဲ့ကျွန်တော်တို့ကဝေခွင့်မရှိဘာလို့ကျွန်တော်တို့မှတ်ပုံတင်ခွင့်ကြတဲ့အချိန်မှာကိုယ်စားလှယ်လောင်းတင်သွင်းရမယ်နောက်ဆုံးတတ်မှတ်ချက်ကိုနောက်ဆုံးရက်တတ်မှတ်ချက်ကိုကြော်သွားပြီအဲ့ဒါကြောင့်ကျွန်တော်တို့ကသို့တော့ဒီဂျားဖြတ်ရွေးကောက်ပွဲဒီ2020မတိုင်ခင်နောက်ဆုံးလုပ်တဲ့ဂျားဖြတ်ရွေးကောက်ပွဲဖြစ်ဖို့ပြားတဲ့အတွေ့ကျွန်တော်တို့ပါတီအနေနဲ့ရွေးကောက်ပွဲအတွေ့အကြုံတွေရအောင်နောက်ရည်ရွယ်ချက်တစ်ခုကတော့ဒေသကိုကိုစားပြုတဲ့เนาะအထူးသဖြင့်လူငယ်ပေါ့ဒီလိုကိုယ်စားလှယ်မျိုးတွေရှိတယ်ဆိုရင်ဒါဒီလိုကိုယ်စားလှယ်မျိုးတွေအားပေးမယ်ဆိုတဲ့မူဝါဒလည်းရှိတယ်တော့ဒီမူဝါဒနဲ့အညီကျွန်တော်တို့ဒီမင်းဘူးတိုင်းဒေသကြီးအမှတ်1မဲဆန္ဒနယ်မှာတင့်တော်တဲ့ကိုသိန်းထက်ဝေဆိုတဲ့လူငယ်တယောက်တွေ့တဲ့အတွက်ဒါသူကတတိပုဂ္ဂလအနေနဲ့ဝင်နေဆိုတာကိုကျွန်တော်တို့သိရတဲ့အတွက်ဒီတတိပုဂ္ဂလကိုယ်စားလှယ်ဦးသိန်းထက်ဝေရဲ့အောင်နိုင်ရေးကိုကျွန်တော်တို့ပါတီကနေပြီးတော့ဝိုင်းရံအားပေးနေပါတ
ယ်။ဟိုနိုင်ငံရေးအရာဒါတော့ဟိုဗဂရီအစီတရားပေါ့လေ။ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါ်အောင်ဆန်းစုကြည်ပေါ်မှာလူထုရဲ့ထောက်ခံမှုဟိုအရင်ရွေးကောက်ပွဲတွေမှာလည်းအပြည့်အဝရှိခဲ့တာသူတို့ထောက်ခံမှုတွေပြခဲ့တာတွေရှိပါတယ်။အဲ့တော့ဒီကိုသက်ဆိုင်ရာရွေးကောက်ပွဲဝင်တဲ့နေပြည်တော်မှာလူထုကရောတကယ်တမ်း ကိုပါတီကိုမဲဆန္ဒပေးနိုင်တဲ့အနေအထားမျိုးတွေတွေ့ရပါပါခင်ဗျ။
ဟိုကျွန်တော်တို့တစ်လကျော်နှစ်လလောက်ပေါ့နော်ကျွန်တော်တို့ကမ်ပိန်းလုပ်ပြီးတဲ့အခါကျတော့ကျွန်တော်တို့နဲ့ပတ်သက်လို့ဒီမြို့ပေါ်လူလူရဲ့အတန်နဲ့လူလူရဲ့အတန်ကကျွန်တော်တို့နဲ့ပတ်သက်လို့စိတ်ဝင်စားမှုအများများလာလို့ပြောလို့ရတယ်။အဲ့မှာကျွန်တော်တင်အချက်နှစ်ချက်သုံးချက်ရှိရလို့ကျွန်တော်တင်တယ်တတချက်က2015ပြီးကြရအခုချိန်ထိ3နှစ်နီးပါးပေါ့အဲ့ data မှာရှိတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေရ performance အဲ့ဒါကိုသူတို့ data လူလူကအသိဆုံးပဲဒါတစ်ခုပေါ့ဒုတိယတစ်ခုကဘာလဲဆိုကျွန်တော်တို့ရှင်ပြိုင်နဲ့ကျွန်တော်တို့ကိုယ်စားလှယ်နောက်ကျွန်တော်တို့ကိုယ်စားလှယ်ရဲ့ team ပေါ့ဒီ team ကဒီ data အပေါ်မှာသူမဟုတ်ဒီနိုင်ငံရေးလှုပ်ရှားမှုတွေထဲမှာဘလောက်ထိထက်ထဲဝင်လုပ်ခဲ့တယ်လဲဘလောက်သူတို့ data ရဲ့လူလူအပေါ်မှာတကယ်ပဲဟိုရက်ခံပြီးတော့စူးစမ်းခဲ့တယ်လဲဆိုတော့အဲ့ data လူလူကအသိဆုံးပဲ
ဟိုသက်ဆိုင်ရာကိုယ်စားလှယ်ရဲ့ဒီ data အပေါ်မှာဘလောက်ထိလွှမ်းမိုးနိုင်တယ်လဲသူရဲ့ဩဇာရှိမှုပေါ့နော်ဦးရနိုင်အောင်ဘယ်လိုသုံးသပ်ပါလဲခင်ဗျဦးရနိုင်အောင်လို့
စိတ်ဝင်စားစရာကောင်းတာတော့ကိုအောင်မိုးစိုးတို့ရဲ့ဒီလူမောင်သေးဒီမိုကရက်တစ်ပါတီရဲ့လွတ်တော်ကိုယ်စားလှယ်အနေထားနဲ့ကျွန်တော်တို့ဝိုင်းရံအားပေးနေတဲ့တတိပုဂ္ဂလကိုယ်စားလှယ်အနေထားလေးတူတာလေးရှိနံပါတ်1အချက်လူငယ်ဖြစ်တယ်နံပါတ်2အချက်သူကဒီဒေတာရဲ့အကျိုးအတွက်ကိုပရာဟိတလုပ်ငန်းတွေဆောင်ရွက်ခဲ့အဲ့တော့ဒီဒေတာကဒီလူငယ်အပေါ်မှာကောင်းကောင်းအတိမတ်ပြုတယ်လူငယ်ဖြစ်တော်ညာလေလေးစားတယ်เนาะအဲ့တော့သူအတိုင်းဝိုင်းလေးကရှိထားပြီးသားဖြစ်တဲ့အတွက်လူတုရဲ့ဒီကိုယ်စားလှယ်နဲ့ပတ်သက်မဲဆွဲစည်းရုံးခေါ်ပြောမှုအပေါ်တုတ်ပြန်ချက်တည်အရန်အကောင်းတယ
်ဟိုရုပ်ောက်ပွဲနိုင်နေမနိုင်ဘူးဆိုတော့ဦးရနေအောင်ပြောသလိုပဲရုပ်ောက်ပွဲမှာအဖြေထွက်မယ်ဒါပေမဲ့ရုပ်ောက်ပွဲမှာနိုင်ခဲ့သည်ထားအောင်တော့ကျွန်တော်တို့ကပြည်တော်စုလွတ်တော်အတွင်းမှာပြည်내လွတ်တော်တွေအတွင်းမှာအပြောင်းလဲတွေဖြစ်လာဖို့ဆိုလို့ရှိရင်ပါတီရဲ့အသံပါတီရဲ့ကိုယ်စားလှယ်လောင်းနေလို့ပါတယ်အခုကမြေဆန်းခမ်းပြူသဘောမျိုးဟိုမှာတဦးတယောက်ကိုယ်စားလှယ်လောင်းတယောက်စီပဲထည့်ပြီးတော့ရှင်ပြန်ရတာမျိုးဆိုတော့အနိုင်ရခဲ့ရင်ရောတကယ်တမ်းနိုင်ငံရေးပါတီကြီးတွေကြားမှာကိုယ်ပါတီရဲ့အသံလွှမ်းမိုးနိုင်မှုထိရောက်နိုင်မှုရှိပါမလားခင်ဗျာ
။မှကျွန်တော်တို့အနေနဲ့ဆိုရင်တော့ကျွန်တော်တို့ရည်ရွယ်တာပေါ့နော်။ကျွန်တော်တို့ရည်ရွယ်တာကတော့ဟုတ်ပြီကျွန်တော်တို့ဒီရွေးကောက်ပွဲမှာကျွန်တော်တို့နိုင်ခဲ့ရင်ကျွန်တော်တို့တနေရာရမှာပြည်သူလွတ်တော်တွေ။အနိုင်ဆုံးအဆင့်ဒီမြင်းကြံနယ်မှာရှိတဲ့တရားမမျှတမှုတွေပေါ့နော်။ဟိုစီပင်လိုကိစ္စမျိုးတွေကဟိုတချို့လို့ကပွင့်လင်းမြင့်တမှုမရှိတဲ့ဟာတွေတချို့ဟိုပေါ့ power abuse လုပ်နေတဲ့ကိစ္စမျိုးတွေနေရီမှာခုနလိုဟိုကျေးလက်ပြည်သူတွေခံစားနေရတဲ့ဒုက္ခမျိုးတွေဒီဟာတွေကိုတည်တည်ချာချာ focus ထားပြီးတော့တစုံတရာတော့ထိန်းချိနိုင်လိမ့်မယ်လို့ထင်တယ်။ဟုတ်တယ်တစ်ခုလုံးအပြောင်းလဲကိစ္စလွတ်တော်တဲမှာကိုတယောက်တည်းတော့ပြောဖို့ဆိုနည်းနည်းခက်လိမ့်မယ်။သို့တော်အနေဆုံးအဆင့်တော့မေကွန်းတော့ထုံနိုင်လိမ့်မယ်။ဟိုကျွန်တော်တို့ပို့ပြီးတော့အာယုံထားတာကဒီမြင်းကြံတဲမှာတစုံတရာနော်လေသမားတွေရင်ဆိုင်နေရတဲ့ပြဿနာပဲဖြစ်ဖြစ်အလုပ်သမားတွေရင်ဆိုင်နေရတဲ့ပြဿနာပဲဖြစ်ဖြစ်ဆေးရုံဆေးခန်းကိစ္စတွေပဲဖြစ်ဖြစ်နော်အာဏာပိုင်တွေ abuse လုပ်တဲ့ကိစ္စတွေပဲဖြစ်ဖြစ်ဒီကိစ္စတွေမှာတစုံတရာတရားမျှတတဖြစ်လာဖို့အတွက်ကိုဒီလွတ်တော်ကိုယ်စားလှယ်ကမရှိပြီးသားဦးနော်ဥပဒေစီမံစည်းကမ်းတွေနဲ့အညီထိန်းညှိနိုင်လိမ့်မယ်လို့ကျွန်တော်ယူဆရတယ်ဒါဆိုရင်ကျွန်တော်2020အတွက်ကျွန်တော်ကျင်းသေးပေါ့ဟုတ်ဒီနေ့မှာကျွန်တော်၄နှစ်ရှင်၄နှစ်အောင်ကျွန်တော်ဝင်ပြန်လို့ရမယ်အနေထားဖြစ်တယ်ဒါကကျွန်တော်တို့ရဲ့ရည်မှန်းချက်ဖြစ်တယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့ဂျီလူပါတီရဲ့အတန်အနေနဲ့ရောတကယ်လို့ဒီကိုယ်စားလှယ်လောင်းတယောက်တည်းနဲ့လွှမ်းမိုးနိုင်မှမလားအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုမျှော်လင့်ချက်မျိုးထားပါလဲခင်ဗျ
တကယ်တမ်းပြောရရင်ကျွန်တော်တို့ရဲ့ရည်မှန်းချက်ကရည်ပူအားဖြင့်အဲဒါကျွန်တော်တို့ကဒါမစ်တန်းပေါ့ဒါဒီ NLD အစိုးရရဲ့ဂျာကာလာမှာရွေးကောက်ပွဲလုပ်တဲ့အတွက်စောစောကလည်းကိုအောင်မိုးစောပြောသားတယ်ဒီရွေးကောက်ပွဲမှာလူထုကလက်ရှိအစိုးရရဲ့စမ်းဆောင်မှုအပေါ်เนาะခေါင်းဆောင်မှုအပေါ်ဘလို့ထင်ဟတ်တယ်လေဒါလည်းတစ်ချက်ပါဒါအချက်တစ်ချက်ပေါ့နောက်တစ်ချက်ကကျွန်တော်တို့လူထုဂျာမှာပြောဆိုဆွေးနွေးနေရရှိတယ်တခုကပါလဲဆိုတော့ဒီအရေးကြီးရဲ့အချက်ကပါလဲဆိုတော့တကယ်သာကိုယ်စားလှယ်လောင်းတယောက်တည်တကယ်လည်းအရေးချင်းရှိရဲ့သူ့ရဲ့ data ကိုလည်းအကျိုးပြုနိုင်တယ် data အနေနဲ့တိုင်းပြည်ကိုလည်းအကျိုးပြုနိုင်တယ်ဆိုရင်လူတို့ကမဲပေးမလားမပေးဘူးလားဆိုတော့ပြောချင်တဲ့ဘက် NLD ကိုကြော်လွန်ပြီးတော့ဒီလိုကိုယ်စားလှယ်မျိုးကိုလူတို့ကမဲပေးမလားမပေးဘူးလားဆိုတာကျွန်တော်တို့ကအချင်းချင်းပြောဆိုနေရရှိတယ်အဲ့ဒါနဲ့ပတ်သက်ရင်အယူအဆတချို့ကလည်းပေးမယ်ပြောတယ်တချို့ကလည်းမပေးဘူးပြောတယ်သို့တော့ကျွန်တော်တို့မှာဘယ်ဘက်ကမှအထောက်အထားမရှိဘူးအခုကျွန်တော်တို့ရွေးကောက်ပွဲဝင်လိုက်တဲ့အတွက်ဒီတို့အငင်းပွားမှုနဲ့ပတ်သက်ရင်ကျွန်တော်တို့ဒီအပြေတစ်ခုထွက်လာ ဆိုတာတကယ်သာကိုယ်စားလဲလောင်းတယောက်ဒီဒေသကိုလည်းအကျိုးပြုတယ်အမှန်တကယ်လဲကိုစားပြုတယ်ဆိုရင်မဲပေးမယ်ဆိုရင်လူတို့ရဲ့ဘလို့မဲပေးမယ်ဆိုရဲလူတို့ရဲ့ဆုံးဖြတ်ပုံကအပြောင်းလဲဖြစ်သွားပြီဆိုတဲ့အခါကိုညွှန်ပြနေတဲ့အတွက်ကျွန်တော်တို့က2020အလားအလားပြည်သူလူထုကဘယ်လိုမဲပေးမယ်ဆိုရဲအလားအလာကိုကျွန်တော်တို့မှန်းလို့ရတယ်အဲ့တော့ကျွန်တော်တို့ကအဓိကဒါကိုလည်းသိချင်တယ်နော်အဓိကလူထုကဒီလူထုကကိုယ်စားလှယ်လောင်းတွေကိုရွေးတဲ့အခါမှာဘယ်လိုစံပေတံနေနဲ့ရွေးမလဲဆိုတာကိုဒီရွေးကောက်ပွဲကတစ်ချက်ပြနိုင်တယ်နောက်တစ်ချက်ကလက်ရှိအစိုးရရဲ့ performance နဲ့ပတ်သက်လို့လူထုကဘယ်လိုနော်ဘယ်လိုဆုံးဖြတ်တယ်ဘယ်လိုသုံးသပ်တယ်ဆိုလည်းဖော်ပြမယ်လို့ကျွန်တော်ကအဲ့လိုပဲယူဆ
အဲ့တော့ဒီမဲဆွယ်စည်းရုံးတာအနေနဲ့ပတ်သက်လို့ဟိုနိုင်ငံရေးပါတီကြီးတွေနောက်ဒီအခြေကျနေတဲ့နိုင်ငံရေးပါတီကြီးတွေငွေအားလူအားသုံးနိုင်တဲ့ပါတီကြီးတွေနဲ့ရှင်ပြိုင်တဲ့အခါမှာညံ့ညတတ်တာကိုယ့်ဘက်ကလှုပ်ပိုင်ခွင့်ရပါရဲ့လားခင်ဗ
ျဟိုအခြေခံအားဖြင့်တော့လှုပ်ပိုင်ခွင့်ရတယ်လို့ပြောရမယ်ဒါမဲ့ခုနကလို့ငွေကြေးပါညာဆိုတော့ကျွန်တော်ပေါ်မှာမူတည်ရပေါ့ဟိုဒါကတော့ကျွန်တော်တို့ကတော့အားနေတာပဲနော်ငွေကြေးပါညာအရင်မြေကတော့သို့တော်လည်းပဲတကယ်ကျွန်တော်တို့တစ်လကြော်နှစ်လနီးပါးလုပ်တဲ့အခါကျတော့ဒီတစ်လနှစ်လလောက်အတွင်းမှာကျွန်တော်ငကူကအဲ့လောက်ထိမျှော်မှမတအောင်ဒီကျွန်တော်မြင်းကြံဆိုလို့ရှိရင်ကျေးရအုပ်စုဟိုအားလုံးပေါင်း58အုပ်စုလာမသိရှိတယ်ကျေးရပေါင်း100ကျော်100 200နီးပါးရှိမယ်လို့ကျွန်တော်တင်တယ်ဆိုအဲ့လောက်ရှိတဲ့နယ်နောက်လို့ eligible voter တယ်မဲ့နှစ်သိန်းနဲ့2000ကျော်ရှိတယ်ဆိုအကြီးကြီးပဲ
ဟုတ်ကဲ့
ဆိုတော့အဲ့ဒီဒေတာမှာဒီတလားကြော်အတွင်းမှာကျွန်တော်တို့ရုံ90လောက်ကျွန်တော်တို့ဖွင့်နိုင်တယ်ဒါဒီကျွန်တော်တို့ campaign လုပ်တဲ့ဟာအတွင်းမှာအဲ့ဒါတစ်ဖက်ကပါလေလူလူရဲ့စိတ်ဝင်စားမှုပေါ့နော်အဲ့ဒါကိုကျွန်တော်တို့လည်းတော့တွေးရတယ်လူလူကခုနလိုကျင်းတည်တဲ့ငကူ1ပါတီတစ်ခုလည်းပဲသူတို့စိတ်ဝင်စားတာဖြစ်တယ်ကျွန်တော်တို့တေချာစီယုံရေးလုပ်တဲ့အခါကျတော့ကျွန်တော်တို့လည်းစိတ်ဝင်စားရတယ်ဆိုပြီးတော့အထူးသဖြင့်တော့ကြေးပါ90လောက်မှာကျွန်တော်ရက်ကြီးစိုင်းဘုတ်တွေတင်လိုက်တင်နိုင်လိုက်တယ်မျိုးပေါ်လူတို့ကလည်းတော်တော်လေးကိုစိတ်ဝင်တစားဖြစ်လာတယ်။ဟိုဒီညမှာကျွန်တော်တခုပြောချင်တာကအာခုနဟိုမေကုန်းနဲ့ဆက်ဆက်လို့ပေါ့နော်။ဟို2020အတွက်တည်းမဟုတ်ဘူး။လက်ရှိနိုင်ငံရေးအခြေအနေပေါ့။လက်ရှိအာဏာရပါတီလက်ရှိအစိုးရဒီအခြေအနေကိုတည်ချာချာကြီးတဲ့နယ်လို့ကျွန်တော်ထင်တယ်။ဟိုကျွန်တော်ပို့မယ်လည်းလည်းပြောချင်တယ်။သူက very very arrogant ။ဘယ်နိုင်ငံရေးပါတီနဲ့မှပူးပေါင်းဆောင်ရွက်မှုမရှိသလိုဖြစ်တယ်။နောက်တစ်ခုကသူများအတန်ကိုနားမထောင်သလိုဖြစ်တယ်အကယ်၍များဒီရွေးကောက်ပွဲမှာတခြားပါတီတွေကိုမဲလူလူကမဲပေးလိုက်တယ်ဆိုရင်သူတို့တတိထားရတော့မယ်ကျွန်တော်တို့အဲ့လိုပြောချင်တယ်အဲ့ဒါကကျွန်တော်တို့တိုင်းပြည်အတွက်အရေးကြီးရလို့ကျွန်တော်ထင်တယ်နော်ကျွန်တော်အဲ့ဒါလေးဖြည့်ပြော
ဟုတ်မဲဆွယ်စည်းရုံးတဲ့အခါမှာဟောမြတ်မြတ်တတ်တာလောက်ခွင့်ရှိပါလားခင်ဗ
ျရှိတယ်ရှိတယ်လို့
ပြောရှိပါနော်ဘာမှဟိုကန့်သက
်ဘာညာလဲဟိုလူပုဂ္ဂိုလ်တွေဆိုတဲ့အခါကျတချို့ကညစ်တာလည်းရှိတာပေါ့ဗျာ
ဟုတ်ကဲ့
ဆိုတော့ဒါမဲ့အာနာပိုင်နေရညစ်တာတို့ကော်မရှင်ကညစ်တာတို့အဲ့လိုမျိုးတော့မတွေ့ရသေးပါ
ဘူးဦးရဲနေအောင်တို့ရောဒီမဲဆွဲစီရုံးတဲ့ကာမှာအခက်အခဲတွေ
ပြဿနာမရှိပါဘ
ူးအလုံးကမျက်မှတ်တတ်တာ
ရှိပါတယ
်ဟုတ်ကဲ့ခင်ဗျဒီမဲဆွဲစီရုံးမှုတွေကနေပြီးတော့လူတို့ကဘေးကျင်တဲ့သတင်းစကားပေါ့နော်လူတို့ကဘေးကျင်တဲ့သတင်းစကားလို့ပြောမယ်ဆိုလို့ရှိရင်ဘာကိုအဓိကပြောမလဲခုနအခက်အခဲတွေပဲလား
ပြောရရင်တော့လူတို့ဒီသူတို့ရဲ့နေစဉ်ဘဝကိုဒီတဲ့ပူကောင်းစီရဲ့အပြောင်းလဲမျိုးလိုလားတယ်ပြောရရင်လက်တွေ့လက်ထိအနေထားကိုသူတို့ခြေနဲ့အားရမှုမရှိဘူးသူတို့ရဲ့နေစဉ်ဘဝကိုဒီတဲ့ပူကောင်းတဲ့အနေထားတရက်ရလတ်တရက်ကိုမျောလင့်နေရလို့ပြောနိုင်တယ်ဟုတ်ကဲ့
ကိုသိန်းနိုင်ဦးဆွေးနွေးတင်ဆက်တဲ့မြမရေးရာစီစဉ်ကိုနားဆင်ကြရတာပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15653ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ51 kHz 9335အပြင်လိုင်းလံမီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကမ္ဘာဒေါ်လာထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အဲ့ဒီတဲကမှအခုအရင်ဆုံးသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်နားဆင်ရပါမယ်။ဒီတစ်ပတ်မှာတော့အငင်းပွားမှုပိုပြင်းထန်လာတဲ့ခွဲမထွက်ရနဲ့တခုတွင်သောတက်မတော်ပြဿနာဘယ်လိုအဖြေရှာမလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးမှာပါ။ VOA မတ်အင်ဂျင်နီယာကကူညီတင်ဆက်ထားပါတယ
်။ကျင်းပပြီးသွားတဲ့နေပြည်တော်ထိပ်သီးအစည်းအဝေးပထမနေ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူအီမဲအောင်လှိုင် NCA လက်မှတ်ထိုးထားတဲ့လက်နက်ကင်တိုင်းသားအဖွဲ့တွေကိုစား KNU ကရင်လက်နက်ကင်အဖွဲ့ဥက္ကဋ္ဌစောမှုဒူစီဖိုးတို့အဖွဲ့အမှားစကားပြောပါတယ်။အဲ့ဒီထဲမှာတက်ချုပ်ဗိုလ်ချုပ်မူအီမဲအောင်လှိုင်ပြောတဲ့မိခွန်းဟာရှေလျားပြီးနောက်ပိုင်းအဲ့ဒီမိခွန်းနဲ့ပတ်သက်လို့လက်နက်ကင်တိုင်းသားခေါင်းဆောင်တွေစီကနေပြင်းထန်တဲ့တုံ့ပြန်မှုတွေထွက်ပေါ်လာစေခဲ့ပါတယ်။တက်ချုပ်ဘာတွေပြောပြီးလက်နက်ကင်တိုင်းသားခေါင်းဆောင်တွေကဘယ်လိုတုံ့ပြန်ကြသလဲဆိုတာကုရပတ်လေးလာကြည့်ကြရအောင်ပါ။
ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောတဲ့အဖွဲ့မင်းကုန်းနဲ့မှာလက်တလောငင်းချင်းလုပ်ငန်းစဉ်မှာ deadlock ဖြစ်နေတဲ့တီထောင်စုသဘောတူစာချုပ်မှာခွဲမထွက်ခွင့်စာသားထည့်သွင်းရေးကိစ္စတခုတည်းသောတက်မတော်ကိစ္စတွေပါဝင်ပါတယ်။မင်းကုန်းရဲ့ရှေ့ပိုင်းတနေရာမှာတက်ချုပ်ကဒီနေ့ငင်းချင်းညီလာခံမှာဆွေးနွေးရခန့်နေတယ်လို့ပြောနေကြတဲ့ခွဲမထွက်ရဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပြောလိုပါတယ်။လက်နက်ကင်လမ်းစဉ်ကိုစွန့်ပြီးနိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ရမှာအမြဲဥတီထားရမှာကဒုတာဝန်အရေးသုံးပါဖြစ်ပါတယ်။ဒါကြောင့်ပြည်ထောင်စုပြုကွဲရေးတိုင်းဒေသစည်းလုံးညီညွတ်မှုပြုကွဲရေးကိုဥတီတဲ့ကိစ္စတွေကိုမူလဆွေးနွေးမှုမှာကတည်းကရှောင်ရှားဖို့လိုမှာဖြစ်ပါတယ်။ပြည်ထောင်စုရဲ့မြေသည့်အစိတ်ပိုင်းကိုမဆိုပြည်ထောင်စုမှခွဲထွက်ခြင်းမပြုရလို့လည်းပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပုံမှန်10မှာအတိအလင်းပြဋ္ဌာန်းထားပြီးဖြစ်ပါတယ်။ဒါကြောင့်ခွဲမထွက်ရဆိုတဲ့စကရက်ဟာထာဝရငြိမ်းချမ်းရေးအတွက်အမှန်တကယ်လိုအပ်တဲ့စကရက်တစ်ခုအာမခံချက်တစ်ခုဖြစ်ကြောင်းပြောကြားလိုပါတယ်ဆိုပြီးထည့်ပြောပါတယ်တက်ချုပ်ရဲ့ပြောဆိုချက်ကတော့ခွဲမထွက်ရဆိုတဲ့စကရက်ဟာဖွဲ့စည်းပုံမှာပါတယ်ငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်စဉ်ကလေးကလည်းခွဲထွက်ရေးစကားမပြောဖို့ကနအူးသဘောတူထားပြီးဖြစ်တာကြောင့်အဲ့ဒီခွဲမထွက်ရဆိုတဲ့စကားထည့်ကိုထည့်ရမယ်လို့ပြောလိုက်တာပါဒီစကရက်နဲ့ပတ်သက်ပြီး NCA လက်မှတ်ထိုးထားတဲ့ RCSS SSA ရှမ်းလက်နက်ကိုင်တပ်ဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကတော့သူ့အနေနဲ့ခွဲထွက်မယ်ဆိုပြီးလာဆွေးနွေးတာမဟုတ်ကြောင်းဒီစကရက်ကိုဆွေးနွေးခြင်းနဲ့ဆိုရင်1949ဖွဲ့စည်းပုံအခြေခံဥပဒေထိပြန်သွားရမှာဖြစ်ပြီးပြဿနာပိုလျှောက်ထွေးတာပဲအဖက်တင်မယ်ဖြစ်ကြောင်းတရားမျှတမှုရှိရင်ဘယ်သူမှခွဲထွက်ခြင်းမှမဟုတ်တဲ့အကြောင်းဖိစီးမှုတွေနဲ့အုပ်ချုပ်မယ်တရားမျှတမှုလည်းမရှိဘူးဆိုရင်တော့မခွဲထွက်ခွင့်ကိစ္စကိုစာအုပ်ဆဲအုပ်ရေးပြီးလက်မှတ်ထိုးထားရင်တော့ကျွန်တော်တို့ခွဲထွက်ကြမှာပါဆိုပြီးမြန်မာ Times သတင်းဌာနကိုပြောခဲ့ပါတယ်
။တခုတည်းသောတပ်မတော်ထားရှိရင်လည်းပတ်သက်ပြီးတိုင်းသားတွေကိုတတ်ချုပ်ပြောတာကနိုင်ငံရေးအာဏာရယူလို့ရင်တရားဝင်နိုင်ငံရေးပါတီထူထောင်ပြီးရွက်ောက်ပွဲဝင်စီးပွားရေးလှုပ်ချင်ရင်ကုမ္ပဏီထောင်ကိုယ်နိုင်ငံကိုကာကွယ်မဲ့စစ်မှုထမ်းလှုပ်ချင်တယ်ဆိုရင်နိုင်ငံတော်ရဲ့တရားဝင်လက်နက်ကိုင်အဖွဲ့အစည်းဖြစ်တဲ့တပ်မတော်ထဲကိုဝင်ရောက်ရမှာဖြစ်ပါတယ်ဆိုပြီးဖြစ်ပါတယ်။ဒီကုန်ပိုင်းမှာတော့ဒါအပြင်တပ်မတော်အနေနဲ့ဒီမိုကရေစီစနစ်နဲ့ကန့်ညီတဲ့တပ်မတော်အဖြစ်ပြုပြင်ပြောင်းလဲသွားဖို့အမူအားဖြစ်သဘောတူပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကနဦးဆောင်ရွက်ရမှာကတိုင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးပြီးလုံခြုံရေးဆိုင်ရာပေါင်းစည်းရေးကိစ္စရပ်များကိုဥစွာဆောင်ရွက်ရမှာဖြစ်ပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။
ဒီအချက်နဲ့ပတ်သက်ပြီး NCA လက်မှတ်ထိုးအဖွဲ့တွေကအင်အားအကြီးဆုံးဖြစ်တဲ့ကရင်လက်နက်ကိုင်တပ်ဖွဲ့ KNLA ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောဂျော်နီနဲ့ဒုချုပ်ဗိုလ်ချုပ်ကြီးစောဘော်ဂျော်ဟဲတို့ကတော့ပြင်းပြင်းထန်ထန်တုံ့ပြန်ပါတယ်။ဗိုလ်ချုပ်ကြီးစောဂျော်နီက တမတော်ဆိုတာဘယ်နိုင်ငံပဲဖြစ်ဖြစ်တမရရဲ့အောက်မှာပဲရှိရမယ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကတော့တမရအောက်မှာမဟုတ်ဘူးဒေါ်ဆန်းစုကြည်အပေါ်နဲ့တမရတို့ရဲ့အပေါ်မှာရှိတယ်ဒီတော့ဒါဟာအာဏာရှင်စနစ်နဲ့တိတ်မကွာဘူးဒီမိုကရေစီအပြည့်အဝမဟုတ်တဲ့အစိုးရဖြစ်တယ်အာဏာရှင်စနစ်အောက်ကအစိုးရပါလီမန်မှာတမရကိုယ်စားလှယ်25ရာခိုင်နှုန်းရှိတာလေလူတိုင်းသိတယ်2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဘောင်ထဲမှာပဲစကားပြောနေတဲ့အစိုးရဖြစ်တယ်။တခုတည်းသောတက်မတော်ဆိုတာဖယ်ရယ်တက်မတော်ဖြစ်ရမယ်။ဒါဟာနောက်အနှစ်20တိုင်အောင်မဖြစ်နိုင်သေးဘူး။တခုတည်းသောတက်မတော်ကိစ္စကိုစစ်ပွဲတွေလုံးဝမရှိတော့ဘဲငြိမ်းငြိမ်းရေးရတဲ့အချိန်မှသာစဉ်းစားသင့်တယ်။ဖယ်ရယ်တက်မတော်ဖြစ်ရမယ်။ဗမာတက်မတော်လည်းမဟုတ်၊ KNU တက်မတော်လည်းမဟုတ်၊ကချင်မွန်တက်မတော်လည်းမဟုတ်ပဲဖယ်ဒရယ်တက်မတော်ဖြစ်ရမယ်။ဒီအတွက်အချိန်မကျသေးဘူးဆိုတဲ့အထိပြောခဲ့တာပါ။အခုဖော်ပြခဲ့တာတွေဟာတက်ချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်သက်ဆိုင်သူတွေပြောခဲ့ဆိုခဲ့သမျှတွေကအ ਨੇ အပါကောက်နှုတ်ထားတာပဲဖြစ်ပြီးတကယ့်လက်တွေ့ဒီထက်ပိုပါတယ်ပြဿနာကိုပြန်သုံးသပ်ကြည့်လိုက်ရင်အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားဆယ်ပွဲနိုင်ငံရေးအရာဆွေးနွေးညှိနှိုင်းကြတာဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အပေါ်မှာပဲဖြစ်ပါတယ်NCA ရဲ့အခန်း1အခြေခံမူမှာဒီမိုကရေစီနှင့်ဖက်ဒရယ်စနစ်တို့ကိုအခြေခံသည့်ပြည်ထောင်စုကိုနိုင်ငံရေးဆွေးနွေးပွဲရလဒ်များနှင့်အညီတိစောက်သွားရန်ဆိုပြီးပါပါတယ်။ဒီအထက်မှာခွဲမထွက်ရဆိုတဲ့ဇဂရက်ကိစ္စတည်ထံဖော်ပြထားတာမရှိလေတော့အဲ့ဒီဇဂရက်ဒါမှမဟုတ်အခြားဇဂရက်ထက်သွင်းမယ်မထက်သွင်းဘူးဆိုတာနှစ်ဖက်ညှိနှိုင်းဖြေရှင်းရမယ့်ကိစ္စဖြစ်ပါလိမ့်မယ်
။နောက်ပြဿနာတစ်ခုကတခုတည်းသောတမတော်ကိစ္စပါ။အခြေခံမူကားငယ်မှာတိုင်းသားလူမျိုးပေါင်းစုပူးပေါင်းပါဝင်သောပြည်တော်စုတပ်မတော်ဆိုင်ရာကိစ္စများကိုနိုင်ငံရေးတွဲဆုံဆွေးနွေးပွဲများတွင်ထည့်သွင်းဆွေးနွေးသားရန်ဆိုပြီးပါပါတယ်နိုင်ငံရေးလမ်းပြမြေပုံ9ချက်ကားငယ်မှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စရများလုပ်ငန်းစဉ်များကိုညှိနှိုင်းဆွေးနွေးခြင်းနှင့်နှစ်ဖက်သဘောတူညီသောကြိုတင်ဆောင်ရွက်ဖွဲ့ရများကိုလှုပ်ဆောင်ခြင်းဆိုပြီးပါပါတယ်လမ်းပြမြေပုံနောက်ဆုံးအဆင့်ဆက်လင်ကြမှပြည်တော်စုသဘောတူစာချုပ်ပါသဘောတူညီချက်တွေကိုအကောင့်ထဲပေါ်ခြင်းနှင့်လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းလုပ်ငန်းစဉ်များအကောင့်ထဲပေါ်ဆောင်ရွက်ခြင်းဆိုပြီးဖော်ပြထားတာကြောင့်တခုတည်းသောတမတော်ကိစ္စအဲ့ဒီတမတော်ကိုဘယ်လိုပုံဖော်ကြမလဲဆိုတာဆွေးတော့ဆွေးနွေးကြရမှာပဲဖြစ်ပါတယ်။နှစ်ဖက်ညှိနှိုင်းဆွေးနွေးသဘောတူရရှိချက်တွေကိုလွှတ်တော်မှအတည်ပြုဖွဲ့စည်းပုံအခြေခံဥပဒေမှပြင်ဆင်ပြီးနောက်ဆုံးဆင့်ကြမှတကယ်လက်တွေ့အကောင့်ထဲပေါ်ရမယ့်ကိစ္စဖြစ်ပြီး NCA ပါအဲ့ဒီမူတွေအတိုင်းအကောင့်ထဲပေါ်သင့်ကြောင်းပါ
။ဦးစီသူအောင်မြည်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ပြီးမအေးတန်နာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
။ရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်အချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံး VOE အစီအစဉ်ကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေ Facebook စာမျက်နှာပေါ်ကမှတ်ချက်လေးတွေကိုပြောပြပေးချင်ပါတယ်နော်။ဖြိုးဝေလိုင်းဆိုတဲ့ Facebook သောရရှင်ကအလုံးကျမ်းပါပါစေလို့ဆုတောင်းပေးနေပါတယ်။ဟုတ်ကဲ့ပါ Messenger ကရေးပို့လာတာ။အခုလို့ဆုတောင်းပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ကိုဖြိုးဝေလိုင်းလည်းကိုကျမ်းမာစိတ်ချမ်းသာပါစေလို့ပြန်ပြီးတော့ဆုတောင်းပေးခြင်းပါတယ်။ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးရေးလာတဲ့သောရရှင်ကတော့ကိုစိုးဦးဖြစ်ပါတယ်။သူကကိုဝင်းဝင်းအပတ်စဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးအစီအစဉ်မှာဒီအယိုးကျမ်းမာတန်ဆွမ်းရေးနဲ့ပတ်သက်ပြီးတော့တင်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတာဖြစ်ပါတယ်။ဒီယောဂါကအဖြစ်များလာတာတွေ့ရလို့အခုလိုမျိုးဒီကိစ္စနဲ့ပတ်သက်ပြီးတော့တိမတ်စရာတင်ပြပေးတာအလွန်အကျိုးများပါတယ်ဆိုတော့ကိုစိုးဦးရေးလာပါတယ်ရှင်။ကိုမျိုးထွန်းကတော့သတင်းတွေကိုနေ့တိုင်းတင်ပေးစီခြင်းပါတယ်။ဟုတ်ကဲ့ပါ။ကျမတို့ရေဒီယိုကနေတနေ့ကိုနှစ်ချိန်ထုတ်လွှင့်တာကိုရုပ်မြင်သံကြားကနေတစ်ချိန်ထုတ်လွှင့်တာကိုရောအင်တာနက် website ပေါ်မှာရော Facebook ပေါ်မှာရောမှန်မှန်တင်ပေးနေပါတယ်နော်။website မှာလာကြည့်ဖို့ခက်ခဲတယ်ဆိုရင် Facebook မှာကြည့်နိုင်ပါတယ်လို့လည်းပြောချင်ပါတယ်။ကြော်ကြော်ဆိုတဲ့သောရရှင်ကတော့ VOE ကအစီအစဉ်တွေကပြည်သူတွေကိုအသိတိုးစေပါတယ်။သုံးသက်ချက်တွေများများတင်ပေးပါတဲ့။ဟုတ်ကဲ့ပါကျမတို့အပတ်စဉ်မြန်မာနိုင်ငံရေးသုံးသက်ချက်နိုင်ငံတကာနိုင်ငံရေးသုံးသက်ချက်အစီအစဉ်တွေပုံမှန်ထုတ်လွှင့်ပေးနေပါတယ်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။သက်ပိုင်ဆိုတဲ့သောရရှင်က VOE သတင်းကိုကြိုက်နှစ်သက်သဖြင့် FM ကနေနားဆင်ရအောင်နီလန်လေးများရှင်ပြောပြပါတဲ့ဟုတ်ကဲ့ကျမတို့ဒီ မနက်ငယ်မှာရှိတဲ့ FM တချို့ကနေပြီးတော့ VOA သတင်းတချို့ကိုပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးရှိပါတယ်။ FM ကနေတိုက်ရိုက်ထုတ်လွှင့်ပေးတာတော့မရှိပါဘူးရှင်။ကျမတို့သတင်းကိုဒီကားတွေပေါ်ကနေနားဆင်ခြင်းနဲ့ဆိုရင်တော့ကျမတို့သတင်းတချို့တစ်ဝက်ကိုတော့လိုင်းလက်မီတာ190ကနေပြီးတော့ဖမ်းယူပြီးတော့နားဆင်နိုင်ပါတယ်။တယ်လီဖုန်းကနေတိုက်ရိုက်နားဆင်ခြင်းနဲ့ဆိုရင်တော့ Facebook ကနေတိုက်ရိုက်နားဆင်နိုင်ပါတယ်လို့ပဲပြောချင်ပါတယ်နော်။အဲ့ဒီမှာဒီရေဒီယိုအစီအစဉ်တွေကိုရောနောက်ပြီးတော့ရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရောဒီ Facebook ကနေအားလုံးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Okay ဆိုတော့တော်ရရှင်ကတော့သတင်းမှန်ကိုအမြဲတမ်းတင်ပေးနေတာကိုအထူးကျေးဇူးတင်ပါကြောင်းဆိုပြီးတော့ရေးလာတာပါ။ Okay ပါ။နားဆင်တဲ့အတွက်လည်းကျွန်တော်တို့ဘက်ကကျေးဇူးတင်ပါတယ်။နောက်ထပ်တော်ရရှင်တယောက်ကတော့မဝါပါ။မဝါဝါကသတင်းစာရှင်းလင်းပွဲဖိတ်ချင်လို့လိမ့်စာနဲ့ခေါ်ဆိုလို့ရမယ့်ဖုန်းနံပါတ်ပို့ပေးစေချင်ပါတယ်ဆိုပြီးတော့ VOE ကို Messenger ကနေပြီးတော့စာပို့လာပါတယ်။ဟုတ်ကဲ့ပါမဝါဝါအိမ်မှာလည်းအကြောင်းပြန်ထားပေးပါရနော်။သူ့လိုမျိုးကျမတို့စီကိုသတင်းစာရှင်းလင်းပွဲဖိတ်တာတို့တခြားအခမ်းအနားဖိတ်ချင်တာဆက်သွယ်ချင်တာဆိုရင်ကျမတို့စီကို email ကနေဆက်သွယ်တာကတော့အလွယ်ဆုံးအလင်းမြန်ဆုံးနဲ့အထူးရောက်ဆုံးဖြစ်ပါတယ်နော်။ email လိမ့်စာ bemis@voenews.com ကို email ရေးပို့နိုင်ပါတယ်။စလုံးပေါင်းက burmes@voanews.com ဖြစ်ပါတယ်ရှင်။ဒါမှမဟုတ်လေကျမတို့ Facebook အစာမျက်နှာမှာဒီညမှာလာပြီးတော့ဒီ Messenger ကတစင်ဒါမှမဟုတ်လေကျမတို့ရဲ့သတင်းတွေအောက်မှာမှတ်ချက်နေရကတစင်စာလှမ်းရေးနိုင်ပါတယ်။ဆက်သွယ်လာတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်။ဒါနဲ့ဇော်တန်တိုးဆိုတဲ့သောရရှင်ကတော့ line နေမမိလို့အစ်စ်လိုချင်ပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါ။ကျမပြီးခဲ့တဲ့ဒီဘက်ကတော့လည်းပြောခဲ့ပူပါတယ်နော်။ကျမတို့မီတာ line နေအစ်စ်ပြောင်းလဲပြီးတော့ထုတ်လွှင့်ပေးနေတာ။များများဆဆပြောင်းလာတာမဟုတ်ပါဘူး။နည်းနည်းစီပြောင်းသွားတော့ line တွေဖတ်လို့မရဘူးဆိုတာလည်းဟုတ်ပါတယ်။ကျမတို့ website ပေါ်မှာလည်းအခု meter line အသစ်တွေတင်ထားပေးပါတယ်။ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကြားမှာလည်း meter line အသစ်တွေကိုအမြဲတမ်းကြီးညာပေးနေပါတယ်နော်။အဲ့ဒီတော့ရှင်ကိုလည်းကျမတို့ meter line အသစ်တွေပြန်ပြီးတော့ပို့ထားပါတယ်။သူ့လိုပဲဖတ်လို့မရဘူးဆိုရင်တော့ကျမတို့ view မြန်မာပိုင်း internet website လိပ်စာမှာ meter line များဆိုပြီးတော့တင်ထားပေးတာကိုတွားကြည့်နိုင်ပါတယ်ရှင်။ကျမတို့ view မြန်မာပိုင်း website လိပ်စာကတော့ viewnews.com/burmese ဖြစ်ပါတယ်ရှင်။မနက်ငယ်ကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားပြီးတော့ VOE ကိုစာရေးပို့လာကြတာတွေလည်းရှိပါတယ်။အဲ့ဒီကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်ရှင်။ပထမအဦးဆုံးရေစကြိုကရင်းအောင်ဦးဆိုတဲ့သောရရှင်ရေးလာတဲ့သူ့ရဲ့အမြင်ကိုတင်ပြပေးကြပါတယ်။သူကဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ဥတည်သွားနေတဲ့မြန်မာနိုင်ငံကပြည်သူတွေဘလို့နေထားရင်းနဲ့ရင်ဆိုင်နေရလဲဆိုတာကိုသူရေးပြလာပါတယ်
။ဒီမိုကရေစီနိုင်ငံတွေမှာကျင့်သုံးနေတဲ့လူခွင့်ရဟာယာထုအာဏာပြပြီးချင်းချောက်တာမျိုးလုပ်လို့မရပါဘူး။အထူးသဖြင့်အနည်းဆက်ဆုံးနိုင်ငံဥပမာတစ်ခုပေးကြပါတယ်။ဒီမိုကရေစီစနစ်နဲ့ရွေးကောက်ပွဲကျင်းပတဲ့အခါမိမိပါတီအောင်နိုင်ရေးကိုနှီးမျိုးမျိုးဖြင့်စည်းရုံးလေးရှိကြပါတယ်။အဲ့ဒီလိုစည်းရုံးတဲ့အခါမှာဘယ်ပါတီဘယ်အဖွဲ့အစည်းကိုအားမပေးရင်အာဏာသန်ဖြစ်တော်လကောင်းလူမိုက်ဆန်ဆန်နှီးဖြစ်တော်လကောင်းစည်းရုံးလို့မရပါဘူး။အာဏာဖြင့်စီရင်သောအခါခေါင်းဆောင်မိသူသည်ပြည်သူရင်ထဲမှလှက်လိုက်လဲလဲဆန္ဒဖြင့်တင်မြှောက်လိုက်ခြင်းမဟုတ်သဖြင့်ပြည်သူခေါင်းဆောင်အစ်စ်မဖြစ်နိုင်ပါဘူးပြည်သူကိုအမှန်တကယ်ဥဆောင်ပေးခြင်းသူတိုင်းမှာမိမိဆန္ဒမပါဘဲအတင့်တမစီရင်လေမရှိပါဘူးမိမိလွတ်ဆောင်ချက်ဖြစ်တာပြည်သူလူထုထောက်ခံမှုရလာအောင်ဥဆောင်လေရှိပါတယ်ဒီမိုကရေစီစနစ်ရောက်ကပြည်သူလူထုရဲ့ထောက်ခံမှုကိုရယူခြင်းမှာကအာဏာရသူဖြစ်စေတပ်မတော်ဖြစ်စေပြည်ထရေးဖြစ်စေပြည်သူလူထုရဲ့ဆန္ဒကိုရယူခြင်းဖြစ်တာစီရင်နိုင်ပြီဖြစ်သဖြင့်မိမိအဖွဲ့အစည်းနဲ့မိမိပါတီဟာပြည်သူလူထု၏ထောက်ခံမှုကိုရလိုလင်းလဲလမ်းကြောင်းမှန်ကိုသွား၍လမ်းမှန်ပြခြင်းဖြင့်ပြည်သူလူထု၏ထောက်ခံမှုကိုရယူစေခြင်းဟာဒီမိုကရေစီစံနှုန်းနှင့်ညီသည်ဟုသာအကြံပြုလိုပါတယ
်။ဒါကတော့ဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ပြည်သူတွေရဲ့ထောက်ခံမှုရဖို့အတွက်အစိုးရတရက်အနေနဲ့ဘလို့စ조사လှုပ်ဆောင်ရမလဲဆိုတာကိုရေစကြိုကရင်းအောင်ဦးဆိုတဲ့တော်ရရှင်ရေးပြီးတော့အကြံပြုလာတာဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်ပဲနောက်ထပ်တော်ရရှင်တယောက်ကတော့သူတို့ဒေသကရေစကြိုရေအားဆက်ယုံနဲ့ပတ်သက်ပြီးတော့ဒီလွတ်တော်မှာပြောဆိုဆွေးနွေးကြတာနဲ့ပတ်သက်လို့လွတ်တော်ကိုယ်စားလှယ်တွေကိုမေးခွန်းထုတ်လာပါတယ်ရှင်
။ကလေးမျိုးအနီးရေစကြိုရေအားဆက်ယုံကိစ္စကိုလွတ်တော်မှာဆွေးနွေးတယ်။ထုံးစံအတိုင်းဘယ်တော့ပြီးမလဲပေါ့။ဒီကိစ္စကအစိုးရနဲ့လွတ်တော်လက်တွဲပြီးတော့အကျိုးအကြောင်းအစိုးအကောင်တိုင်ပင်ပြီးလုပ်ရမှာပါ။ဆိုလိုတာကဆက်ယုံရဲ့အမှန်တကယ်အခြေအနေ၊စာချုပ်ဆိုင်ရာအချက်အလက်ချပေးနိုင်တဲ့ဘတ်ဂျက်အခြေအနေပြည်သူလူထုသဘောထားစတာတွေကိုပွင့်ပွင့်လင်းလင်းပူပေါင်းဆွေးနွေးလက်တွဲဖြေရှင်းရမှာပါအခုလွတ်တော်မှာမလအတွင်စမ်းသပ်ပြီးစီးပါမယ်လို့ဒုဝန်ကြီးကကတိပေးခဲ့တယ်တကယ်တမ်းဘလို့လောက်ကြမှာလဲဘသူပတ်စံတွေနဲ့ကြားခံကြပါသလဲအခြေအနေဘလို့ရှိမလဲဘာအခက်ခဲရှိသလဲဘယ်တော့ပြီးမလဲစတဲ့အရေးကြီးအချက်အလက်တွေအစိုးရဘက်ကဘာလို့ချမပြတာလဲချမပြရဲလောက်အောင်ဘာတွေရှိနေတာလဲဘလို့ပူပေါင်းစီစဉ်ထားလဲအကျိုးအပြည့်တွက်ချက်ပြီးပြီလားစဉ်းစားပြီးတော့လက်တွဲပူးပေါင်းကြဖို့တိုက်တွန်းပါတယ် အရင်ဖြစ်ရှင်းခဲ့တဲ့နည်းတွေဟာနှစ်နာလွန်းလိုပါ။အော်မြန်မာပြည်အစိုးရမြန်မာလွှတ်တော်ဒီလူဒီလေဒီရင်နဲ့ဒီအခြေအနေစိတ်ပြတ်မိပါရဲ့
။ဒီရေအားဆက်ယုံနဲ့ပတ်သက်ပြီးတော့ဘာဖြစ်လို့အစိုးရကိုထင်သာမြင်သာရှိအောင်တင်ပြမှုတွေမဖြစ်တာပါလဲဆိုပြီးတော့ဒီတော်ရရှင်မေးခွန်းထုတ်လာတာဖြစ်ပါတယ်။တော်ရရှင်နေကျမတို့ view ကြီးကထုတ်လွှင့်တဲ့သတင်းတွေနောက်ပြီးတော့သတင်းတင်ပြပုံနဲ့ပတ်သက်ပြီးတော့သူတို့သိကျင်တာကိုမေးလာကြတဲ့အထက်မှာကိုထိုက်ဆိုတဲ့တော်ရရှင်ကတော့ဒီကျမတို့သတင်းတွေတိပြတ်တင်ပြပုံနဲ့ပတ်သက်ပြီးတော့အခုလိုမေးလာပါတယ်ရှင
်ဒီနေ့မနေ့ VOA American တန်ကသတင်းကြေညာချက်တွေနဲ့ပတ်သက်ပြီးတော့အမေးဖြေတွေလုတ်သွားတာနားထောင်လိုက်ရပါတယ်နောက်ဆုံးနှစ်ချုပ်သဘောကတော့ရတဲ့သတင်းကိုရတဲ့အတိုင်းတင်ပြတာပါလို့ပြောချင်တဲ့သဘောတွေ့ရပါတယ်ဒါဆိုရင်တော့ကြေညာတဲ့သူတွေမှာအပြစ်မရှိပဲသတင်းပေးပို့သူမှာတာဝန်ရှိလာပါတယ်တရင်ပြဖို့သူကတော့ဘလောက်ဖြောက်မှတ်တယ်လဲဘက်လိုက်မှုကင်းလိမ့်မယ်လို့ယုံကြည်ပါသလားဗျာတမတမတ်ကြကြဘက်မလိုက်ပဲလွှင့်ထုတ်တဲ့တရင်ကိုကြိုးဆိုပေမဲ့တမတမတ်မကြတဲ့တရင်ကိုတော့ဘယ်သူမှကြိုက်ကြမှာမဟုတ်ပါဘူးသူတကာလိုရိုင်းပြတဲ့ဇကားတွေမတုံးလို့ပေမဲ့မျက်တာမှန်ကန်သောတရင်များကိုစီစစ်ဖော်ပြနိုင်ပါစေလို့ဆန္ဒပြုလိုက်ပါတယ
်ဟုတ်ကဲ့ပါဒီတော်ရရှင်ကဒီမှာရတဲ့တရင်အတိုင်းပဲတင်ပေးတာပါဆိုတဲ့သဘောကိုအတိတ်ပဲကောက်တာလွဲပုံရပါတယ်နော်ဒီမှာရရှိတဲ့တရင်ကိုတင်ပေးတယ်ဆိုတာကသူများပြောတဲ့တရင်ကိုအဲ့ရတဲ့အတိုင်းတင်ပေးတယ်လို့ဆိုလိုတာမဟုတ်ပါဘူးရရှိတဲ့တရင်ဆိုတာကတော့ဖြစ်ပေါ်ပြီးတော့ကျမတို့ဒီအဲ့တရင်နဲ့စုံစမ်းလို့ရရင်စုံစမ်းလို့ရသမျှတရင်ကိုအနေထားအမှန်အတိုင်းတင်ပေးတာကိုပြောတာပါဒီတော်ရရှင်ပို့ပြီးတော့နားလည်အောင်ပြောရမယ်ဆိုတော့ဖြစ်ပေါ်တဲ့သတင်းကိုဒီသတင်းဌာနတွေကဖြစ်ပေါ်တဲ့သတင်းအတိုင်းတင်ပြရတာကသတင်းဌာနတွေရဲ့တာဝန်ဖြစ်ပါတယ်เนาะဒီတော်ရရှင်မေးလာတဲ့ကိစ္စနဲ့ပတ်သက်ပြီးပို့ပြီးရှင်းလင်းအောင်ဆိုရင်တော့ကျမတို့ဒီ VOA မြန်မာပိုင်းရဲ့နေ့စဉ်ဟိုတိဖြတ် editor တယောက်ဖြစ်တဲ့ကိုသားညွန့်ဦးကဒီသတင်းတွေမှန်ကန်မှုရှိမရှိဘလို့စဉ်းစားဆုံးဖြတ်ရလဲဆိုတဲ့အပေါ်မှာရှင်းပြထားတာကိုတစ်ချက်လောက်နားထောင်ကြည့်လိုက်ပါအောင်เนาะသူပြောထားတာနားထောင်ပြီးသွားရင်တော့ပို့ပြီးရှင်းသွားမယ်ထင်ပါတယ်
ကျွန်တော်တို့ရဲ့သတင်းတောက်တွေဆိုတာကသတင်းပညာပိုင်းရောကျင့်ဝတ်ပိုင်းရပါစိတ်ချယုံကြည်ရသူတွေကိုရွေးချယ်ခန့်ထားပါဒါကပထမချက်ပါနောက်တစ်ချက်ကဒီသတင်းပုတ်ထွက်လာဖို့ဆိုတာချိန်ရောလူပါပေးရပါတယ်သတင်းတောက်ကဒီသတင်းရှိနေပြီဆိုတာနဲ့ကျွန်တော်တို့စီကိုလှမ်းပြီးတော့ဆက်သွယ်ပြောတယ်သူတူးတဲ့လောက်တာမဟုတ်ပါဘူးဒီသတင်းဟုတ်မဟုတ်သတင်းတောက်ရောဒီဘက်ကအေဒါရောကအနည်းဆုံးဒီမတူတဲ့သတင်းရင်းမြစ်နှစ်ခုကနေပြီးတော့အတည်ပြုနိုင်မှုလုပ်ပါတယ်နောက်ဘလို့သတင်းရေးသားမယ်ဆိုတာကိုအပြန်လန်တိုင်ပင်ဆွေးနွေးပြီးမှသတင်းဖြစ်လာတာပါအစိုးရထုတ်ပြန်ချက်တို့ကုလသမဂ္ဂထုတ်ပြန်ချက်တို့ကိုကျွန်တော်တို့လွှင့်နေဆိုရင်လည်းဘယ်သူကထုတ်ပြန်တာလဲဘယ်သူကပြောတာလဲဆိုပြီးတော့အတိအကျညှို့ပြီးတော့သုံးပါတယ်။သတင်းသဘောကိုတမာတမတ်ကြောက်အောင်လို့မျှတအောင်လို့ဘတ်အားလုံးအမြင်တွေကိုဖော်ပြနိုင်အောင်လို့ကျွန်တော်တို့အမြဲတမ်းကြိုးစားပါတယ်။ခုနကပြောသလိုပဲ3-4မိနစ်စာသတင်းသဘောကိုထုတ်လင်းဖို့ဆိုတာကျွန်တော်တို့နိုင်နဲ့ချိန်ယူပြီးတော့လူတွေကိုဆက်သွယ်ရတယ်အချင်းချင်းအပြန်အလှန်ဆက်သွယ်ရတယ်လွယ်လွယ်လေးနဲ့ချရေးပြီးတော့လွှင့်ထုတ်လိုက်တာမဟုတ်ပါဘူးဗျ။
Okay ဒါကတော့ VOA မြန်မာပိုင်းရဲ့ဒီဖြတ် editor ဖြစ်တဲ့ကိုသားညွန့်ဦးကဒီသတင်းကျမတို့သတင်းတွေကိုမှန်ကန်မှုရှိအောင်ဘလို့စီစစ်ပြီးတော့တိဖြတ်တင်ပြလဲဆိုတော့အခြေအနေကိုရှင်းပြသွားတာပါအခုလိုမျိုးသိကျင်တဲ့အကြောင်းအရာကိုပုံဝင်လင်းလင်းစာရေးပြီးတော့မေးတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီအကြောင်းအရာကိုပဲစိတ်ထဲမှာမတင်မကြဖြစ်နေတဲ့သူတွေလည်းကျမတို့အခုလိုနှစ်ဖက်ပြောလိုက်ကြတော့ရှင်းသွားတယ်လို့ယူဆမိပါတယ်နော်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဒေတာတောင်းလာတဲ့တော်ရရှင်တယောက်တောင်းထားတဲ့မြန်မာသချင်းလေးနဲ့ထုတ်လွှင့်ပြီးဖြောပြေးပေးချင်ပါတယ်။သူကကြောက်တကားမျိုးကဇေယျမျိုးသူအတွက်ပါဆိုပြီးတောင်းလာတာပါ Facebook ပေါ်ကမာလာဝင်းဆိုတဲ့တော်ရရှင်ပါရှင်။သူကမေဆွီတီဆိုထားတဲ့မောင်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါတဲ့။ဟုတ်ကဲ့ပါသိကုနာထောင်လို့ကောင်းတဲ့သချင်းလေးပါနော်။မာလာဝင်းကိုဇေယျမျိုးသူအတွက်တောင်းဆိုထားတဲ့သချင်းလေးကိုတော်ရရှင်နဲ့အားလုံးနဲ့နှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။မေဆွီရဲ့မောင်ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြပါအောင်နော်။
ဆဲဆုနှစ်ပေါင်းများစွာကြားပေးမယ်အခုချိန်ထိနားရမှာနားထောင်လို့ကောင်းတဲ့တခြင်းလေးပါပဲเนาะမေဆွေတီဆိုထားတဲ့မောင်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစ
လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာနောက်ပြီးတော့ Facebook စာမျက်နှာတို့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။တွေ့တွေ့ပြီးဝမ်းနေလို့လား
麻里丹南教爷မြန်မာပြည်မှဘေးစာများအစီအစဉ်ပဲဖြစ်ပါတယ်အခုတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်နေပါပြီ
အင်ဒိုနီးရှားနိုင်ငံကဒုတိယအကြီးဆုံးဆူရာဘာယာမြို့မှာဘတ်စကားစီးရင်ပတ်စံပေးရမယ့်အစားပလတ်စတစ်ဘူးကွန်တွေပေးပြီးစီလို့ရနေပါပြီပလတ်စတစ်ခွက်တွေဘူးတွေရဲ့အရွယ်စားပေါ်မှုတည်ပြီးတော့ဆယ်ဘူးတမမို့၅ဘူးကိုဘတ်စကား၂နာရီစီးလို့ရတဲ့လက်မှတ်အစားပေးနိုင်တာပါဒါဟာဆူရာဘာရာမြို့မှာ2020ခုနှစ်ပြည့်ရင်ပလတ်စတစ်လုံးဝကင်းစင်စေရမယ်ဆိုတဲ့ရည်မှန်းချက်ပြည့်အောင်လှုပ်ဆောင်တဲ့ခြေလှမ်းတစ်ခုလည်းဖြစ်ပါတယ်ဘတ်စကားဂိတ်အစမှာပလတ်စတစ်တွေပေးထားခဲ့လို့ရတယ်လို့ကားပေါ်ရောက်မှပလတ်စတစ်တွေနဲ့ပေးလို့လည်းရပါတယ်ဒီလိုအစီအစဉ်ကြောင့်တနည်းကိုပလတ်စတစ်ဘူးပေါင်း250ကီလိုဂရမ်လောက်စုဆောင်းရရှိပြီးတော့တစ်လဆိုရင်တော့9တန်ခွဲလောက်ရပါတယ်ဒီပလတ်စတစ်တွေကိုပြန်ပြီးတော့တန့်စင်တဲ့ကုမ္ပဏီတွေကိုလေလံရောင်းချတာဖြစ်ပြီးရရှိတဲ့ငွေကိုဘတ်စကားအတွက်ကုန်ကြစရိတ်နဲ့မြို့ထဲမှာရှိတဲ့ပန်းဥယျာဉ်တွေအတွက်အသုံးပြုပါရစေ။2015ခုနှစ်လေလံဆန်းစစ်ချက်တစ်ခုအရအင်ဒိုနီးရှားနိုင်ငံဟာတရုတ်နိုင်ငံပြည်ရင်ပင်နယ်ထဲကိုပလတ်စတစ်ညစ်ညမ်းမှုဒုတိယအများဆုံးစုပစ်တဲ့နိုင်ငံဖြစ်ပါရဲ့ရှင
်။ American ပြည်တော်စု West Virginia ပြည်နယ်မှာနှစ်စဉ်ကျင်းပတဲ့အလွတ်လေဒီခုံပွဲကိုပြီးခဲ့တဲ့ဘက်ကကျင်းပခဲ့ပါတယ်။ဒီပွဲဟာအမေရိကန်နိုင်ငံမှာတရားဝင်ကျင်းပခွင့်ရတဲ့အကြီးဆုံးလေဒီနဲ့အလွတ်ခုန်ချရတဲ့ပွဲတစ်ခုဖြစ်ပါတယ်။အမြင့်186ပေ New River Gorge တံတားပေါ်ကနေလေဒီနဲ့ခုန်ချရတာပါ။လောက်လေးနဲ့လွှဲပစ်တဲ့စက်ကရီယာတွေလည်းပါဝင်ပြီးလူ360လောက်ပါဝင်ဆင်နွှဲခဲ့ကြပါတယ်။ပုံမှန်ချိန်တွေမှာအခုလိုတံတားပေါ်ကနေခုန်ချဖို့အတွက်ခိုးကြောင်ခိုးဝက်လုပ်ရတာဖြစ်ပါတယ်။ဘေးကကြီးတဲ့လူတွေအတွက်ယူလွန်းနဲ့အန္တရာယ်များတယ်လို့ထင်ရပြီးတော့ပါဝင်သူတွေအတွက်ကတော့အခုလိုမျိုးခုံရတာကိုစနစ်တကျလှုပ်ဆောင်ရတာဖြစ်ပြီးကြိုတင်ပြင်ဆင်မှုတွေအများကြီးလုပ်ခဲ့ရတယ်လို့ပြောပါတယ်ဒီပွဲတော်ကိုအမေရိကန်အမျိုးသားဥယျာဉ်ထဲမှာကျင်းပတာဖြစ်တဲ့အတွက်အခကျေးငွေပေးစရာမလိုပါဘူးခင်ဗျာ
ပြန်ချုံပူပြီးခရိုင်ထဲမှာနှစ်ဆင်ကျပါမည်ဖြစ်တဲ့ကျွဲစည်းပြိုင်ပွဲကိုစစ်စစ်ကားကကျင်းပခဲ့ပါတယ်။မိုးရသည့်အစုံစပားရိတ်သိမ်းတဲ့ရာသီအစအထိတ်အမဲ့အဖြစ်ကျင်းပလာခဲ့တာနှစ်ပေါင်း140ကျော်ရှိပါပြီ။ဘကောင်မြို့အရှိဘက်မိုင်90အကွာမှာဒီကျွဲစည်းပြိုင်ပွဲကိုကျင်းပတာဖြစ်ပြီးတော့တဲခင်းထားတဲ့ပြိုင်ခွင်းထဲမှာမီတာ200အကွာဝေးကိုပြန်ကြရတာပါ။အခုလိုကျွဲစည်းပြိုင်ပွဲကို1800ခုနှစ်လောက်ကတည်းကစတင်ခဲ့တာလို့အဆိုရှိပြီးတော့လက်သမားတွေဟာသူတို့နဲ့အတူရုံးကန်ဘက်ဖြစ်တဲ့ကျွဲတွေကိုကျေးဇူးတင်တဲ့အနေနဲ့အခုလိုပွဲတော်ကိုကျင်းပကြတာပါ။ထိုင်းနိုင်ငံမှာတစ်နှစ်ကိုကျွဲစည်းပြိုင်ပွဲ10ပွဲကနေ12ပွဲလောက်လုပ်ပေမဲ့အခုပွဲကတော့အထင်ရှားဆုံးဖြစ်ပါတယ်။ကျွဲစည်းပြိုင်ပွဲအပြင်ကျွဲတွေကိုပုံစံမျိုးမျိုးဝစ်ဆင်ပြီးအလှပြစီတန်းလှည့်လည်တာတွေကလေးတွေကကျွဲတွေလိုတကိုယ်လုံးအမဲချယ်ပြီးတော့စီတန်းလှည့်လည်တာတွေလည်းပါပါတယ်။ထိုင်းနိုင်ငံမှာအခုခေတ်လက်ထွန်းတဲ့အခါကျွဲကိုအသုံးပြုတာနည်းသွားပြီဖြစ်ပေမဲ့လို့ဒီပွဲကိုတော့ရိုးရာကိုထိမ့်သိမ့်တဲ့အနေနဲ့ဆက်လက်ကျင်းပနေတာဖြစ်ပါတယ်ရှင
်။ကဘာဒေါ်လာထူးခြားဆန်းများသတင်းများအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။လာမယ့်အင်္ဂါည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာပဲလို့ဆွေးနွေးကြမှာပါလေ
။ရရှိမြောက်ပြောင်းမော်လငယ်ရဲ့ထူးထူးခြားဖြတ်ရွက်ောက်ပွဲတွေကိုအခုလာမယ့်နိုဝင်ဘာလ3ရက်နေ့မှာပြုလုပ်မှာပါ။ဒီမိုကရေစီနီးကျရွက်ောက်ပွဲတွေရဲ့အင်္ဂါရက်နဲ့ညီတဲ့ရွက်ောက်ပွဲအခင်းကျင်းရှိရလား။လွတ်လပ်မြောက်တဲ့ရွက်ောက်ပွဲတရားဖြစ်ဖို့အလားအလာကောင်းရှိပါသလား။လာမယ့်နိုဝင်ဘာလ3ရက်နေ့ရွက်ောက်ပွဲအတွက်ပြင်ဆင်မှုတွေရွက်ောက်ပွဲမတိုင်ခင်အခင်းကျင်းအနေထားတွေကိုအခုလာမယ့်အင်္ဂါနေ့ညအတိုင်းလေးလိုက်စီစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပအဝင်ဆွေးနွေးမြင်းများလူရဲတော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပြပို့ထားမယ်ဆိုရင်တဲရဲလေးလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုမေးလိုတဲ့မေးခွန်းကိုယ့်ရဲ့အမြင်ယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းထံကိုကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပအဝင်ဆွေးနွေးမြေမြန်ကြမယ်တော်ရရှင်တို့ကိုကျေးဇူးပါတယ
်။ဒါမယ့်အင်္ဂါည VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုမတ်သိန်ကီတိုက်ပြောပြပေးပါဦးဗျာ။
American ပြည်တော်စုပင်ဆယ်ဗေးနီးယားပြည်နယ် Pittsburgh မြို့က Tree of Life ဂျူးဖျားကျောင်းမှာမနေ့စနေနေ့ကဝတ်ပြုဆူတောင်းခြင်းအတွင်တနတ်သမားကဝင်ပြီးပစ်ခတ်တာကြောင့်လူ12ဦးသေဆုံးပြီးရဲတပ်ဖွဲ့ဝင်4ဦးအပါအဝင်6ဦးဒဏ်ရာရရှိပါတယ်။ဂျူးတွေအလုံးသေရမယ်လို့ OP တနတ်နဲ့ပစ်ခတ်ခဲ့သူကအသက်46နှစ်အရွယ် Robert Bauer ဖြစ်ပြီးသူ့ကိုယ်တော့ဖမ်းဆီးထားပြီးဖြစ်ပါတယ်။ American ပြည်တော်စုအတွင်ဂျူးလူမှုအတိုင်းအဝန်အပေါ်တိုက်ခိုက်မှုတွေတဲကအခုတိုက်ခိုက်မှုကအသေးအပြောက်အများဆုံးဖြစ်နိုင်တယ်လို့လဲဂျူးဖွဲ့စည်းတစ်ခုဖြစ်တဲ့ Anti-Defamation League ကပြောဆိုထားပါတယ်ရှင်။ American သမ္မတ Donald Trump ကိုဝေဖန်ခဲ့သူတွေထံပောက်ကွဲစေတတ်တဲ့ပစ္စည်းတွေပါတဲ့ပါဆယ်ထုတ်အနည်းဆုံး73တုပ်ပေးပို့ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တောက်ချန်နေကဖမ်းဆီးခံထားသူကိုပထမဆုံးအချိန်ရုတ်ထုတ်တော့မှာဖြစ်တယ်လို့ရဲအယားရှိတွေကကိုးကားပြီးသတင်းမီဒီယာတွေကဖော်ပြကြပါတယ်။ဖလော်ရီဒါပြည်နယ်ကအသက်56နှစ်အရွယ်စီဇာဆေရော့စ်ကိုတနင်္လာနေ့မှာတရားရုံးထုတ်စစ်ဆေးဖို့ရှိတယ်လို့ရဲအယားရှိတဦးကကိုးကားပြီး CBS ရုတ်သံကဖော်ပြခဲ့တာဖြစ်ပါတယ်။မာလီနိုင်ငံမှာမနေ့စနေနေ့ကတိုက်ခိုက်မှုနှစ်ခုအတွင်းကုလသမဂ္ဂငင်းချန်ရီဒိန်တပ်ဖွဲ့ဝင်2ဦးကြဆုံးပြီးအများပြားလဲဒဏ်ရာရပါတယ်တင်ဘူတုဒေတာရင်းကဘားရွာထဲမှာကုန်တင်ကားတွေနဲ့လက်နက်ကင်တွေကိုကုလငင်းချန်ရီဒိန်တက်တွေအပြန်အလှန်တိုက်ခိုက်ခဲ့တာဖြစ်တယ်လို့လဲငင်းချန်ရီဒိန်မစ်ရှင်ကကြေညာချက်ထုတ်ပြောဆိုထားပါတယ်ရှင
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Day ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နေ့10:00အထိလိုင်းမီတာ25 32 51တို့ကနေထုတ်လွှင့်ခဲ့တာပါသတို့ရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.